to the Voice of America in Burmese.
ဘောရှင်နယ်မြို့တော်ဗီအိုအေမြို့ကန်တန်ကနေ2021ခုနှစ်မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိတိုင်းတော်မီတာ40လေးစင်နဲ့50တက်တိုင်းလမ်မီတာ190တွေကနေထုတ်လွှင့်ပေးသွားမှာပါကျွန်မခင်ရုတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်တရုတ်နယ်တောင်ကိုရီးယားတို့လိုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုအတွက်ထိန်းချ chini miu yapuro, we me be ledu, WHO kaba, jama y puetiga, biobari. Diora dekeha, yeshi losforma, chitalo, some chat tishu hubule, show, machabu, did I ring a alone in it, go nanga, me a chini like, selepi, don't yan sonapu luni deja, and not Pacific data sanga, WHO G gaga, biobari. Inga nigga, dio nanga ma, diora, pibwadu, lisa shia, not at duya be. The U de Songkia de Lu, Tang Korea Nangamaro, a dead chipwadu, dear a sick brigaraba, Tata, Nangan Suari Nine, Tioga Mapianpo, Sepiro, PVCC, Losam Jabu, the Visual Achigan, a drenching pinyasha nigga, a lean at Yoja Jabari, Tioga ha, Yadi Uru Bulayan, Yoba Tonai Nesure, a Tautabu, Lamatuya Dijang, Tata, Pachinti, Tioga Sepi Pinna Nesura, Matia Dijang, at Yobari, began at the Nimba Timabe. Laos and Yamanang and Rima, Dioga Sakin, Chipwala, Duyabime, Dioga Chipwamu Shimashi, Santa Muri, Malokan Yetre, Jenga, Dioga Chipwadu Shima, Madeira Pia Melu, Jamai, Trenchant to Riga, Yongjini Raba, Iran Nipia in a Patapi, Natal Sanga, Iran Yazinan and Yagate, the Botuni Chagani, American Feltra Dogger and now by Iran Bo American Chamata, Yu Danka Murigo, Material Shanti. Parmazon in a citizen, Kuni Rigo, Jami Bredinet, Jenten Nangan Riga, Big and Yellow, Jami Suaga, Ingani Mapio Jalibari, Jami Nangan Jamini Tana, Ingani Tokian Jetama, Velu citizen Murigo, Pire Surayo, Beg only Rin and Losani Surago, Popia Matababu. Irani Pia is son of Bold Dread, Natasanga, the Botany Jagani, Nutra Dobby, American Ga, Iran Boma Tanga Yu Huri, Chamater and Nama. Iran ga, tu nanga ye, yuyen le, siwa ye, piampi gong lao, kuni re pebu, tabotu lemma yetu yama pa ni re, uropa nanga re go pia piga ra pipari. American piran suga, Venezuela nanga boma chamata re, ye yu tankam hu re go, yu ting te lu re, san na si chao ne, a pian lan ni ne, tamara Nicolas Maduro ye, Mohamed Rio, a daikan gao zao, huang kwa ye do ba pao wen ne, japia suwa de go, pwesi bea me lu. American Nangan Chai Winji, Mike Pompeo, Ingani Mapio Bari, Lame Nite, Tamarane, Sato Yuka, Bori, Chimpa Name, Chain Tea, Maduro Ne Guario Roga, A Pawing Auba, Gonsigo, Anna Swedion Pibo, Season Sada Psipari, Maduro Ne Guario Roga, Javia Sua Jago, Puesi Pibo, Winji Pompeo, Downsu Light Up Chippi, the Javia Sua Puega, Lame Chowlagani, the Nitren, Yuka Bori, Season Pibo Psipari, Guardio Samarapin that went out of Yukamago, American got chosen the low, Maduro go Malu Lare, American at the Botale, Piamoto Gulo, when she Pompeo got your body. Pakistan and Yamara, coronavirus, Gavano Sayaka Beta, Yetha Pisan Huri, Yepikan and now, Aegamba Acentrinet, Atuda, Yetha Verigo, Dioga Akusa Kaya Durigo, Kuta Bim, Seku Tanari, Tin, Piamlebu, Sapien, Losau Nibabi, Dieta Rerima, the Drego, Luna Tonsa Toyo, Tana in the low. Tita Quetanine, Tita Kaliba, Lumna Delo, Pakistan Yetapu Sang Itana, Siawan, Dr. Abdullah Smetka, Yobari, Dada, Drebo, Nayan the Sego, Luna Natalaki Tanine, Segu Dai Zangi Tene, Jumpy Kerelo, Yetako Niga, Yobari, D. Yai Seo Tene, Jantare, Yetare Rigo, Nangan Ringa, Jamai Kuda Hutre, Nia Keke Pinide, Yetalan Pogget, Baby Dagum, so Pobima, Chijang, Yetapu Sang Winjiga. The end Pakistan ma ingani ti, dioga akuse kaya dubanga, taushia jo shinibi, di sanduga, nasangaya shinibi lo, jamai wunji tanaga, the end topian tabare.
American Demonapet Yamavada season ago, and that's how I got a conanai ti, I know me down as a lay, Hilo had Disney digital now. 5040 kHz 8139 5058 kHz 9805နဲ့ 5090 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင်
။ကျွန်တော်ရဲ့ပထမသတင်းလေးကိုဆက်လက်ကြေညာပေးသွားပါမယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူတွေကတဦးသေဆုံးသွားတဲ့အကြောင်းနဲ့ကူးစက်သူနောက်တဦးတို့လာတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမတ်လ31ရက်ဤကနေ့ညကထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရတယ်လို့စံသတ်သိရှိထားသူတွေကပထမဆုံးသေဆုံးတာဖြစ်ပြီးခေတ်ဆရောဂါအခန့်ရှိထားသူအသက်69နှစ်အရွယ်အပြောသားဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။နောက်ထပ်ကူးစက်ခံရသူအပြောသမီးတဦးကတော့ရန်ကုန်တိုင်းပဟမြို့နယ်မှာနေထိုင်သူဖြစ်ပြီးနိုင်ငံသားတွေကိုကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ပုဂ္ဂိကစေကတကူမှာလောက်ကန်တည်သူဖြစ်တယ်လို့တို့ပြန်ချက်မှာဖော်ပြထားပါတယ်။သူကလက်တော်မှာကျန်းမာရေးအခြေအနေကောင်းမွန်နေတယ်လို့ကျန်းမာရေးဌာနကပြောပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူပေါင်း15ယောက်ထိရှိသွားပြီဖြစ်ပါတယ်။ကလင်မြတ်ကူးစက်လာနေတဲ့ COVID-19 ရောဂါကိုကာကွယ်ထိန်းချုပ်နိုင်ဖို့လူစုလေဝေးထိတွေ့မှုတွေကိုရှောင်ကျဉ်ကြဖို့တနင်္ဂနွေလုံးအချို့အတွက်လိုအပ်ရင်တချို့နေရာတွေမှာအသွားအလာကန့်သတ်တဲ့အစီအစဉ် community quarantine လို့ခတ်သက်မှုမျိုးတွေလုပ်ဆောင်ကောင်းလုပ်ဆောင်မဲ့အကြောင်းကိုလည်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်က COVID-19 နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အင်ကာနီကရုပ်တံကနေလူတို့ကိုအစီအကံချိန်မှာပြောကြားသွားပါတယ်။အဲဒီလိုဆောင်ရွက်ရပြီဆိုရင်လည်းစာနယ်ရိက္ခာဆေးဝါးစာရာတွေမပြတ်လတ်စေဖို့တည်ငြိမ်ရေးရေးစနစ်တကျဆောင်ရွက်နိုင်ဖို့အတွက်ဒုတိယသမ္မတ၁ဦးစီးတဲ့ company ကိုဖွဲ့စည်းထားရှိပြီးပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်ခင်ဗျာ social distancing လို့ခေါ်တဲ့လူချင်းခွက်ခွာနေဖို့ခက်ရင်တာကြောင့်အိန္ဒိယနိုင်ငံကစီးရဲသားကြွကြရက်ကွက်တွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အတွက်လွယ်ကူဆုံးနေရာတွေဖြစ်လာနေတယ်လို့လူထုကျန်းမာရေးပညာရှင်တွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုတားဆီးတဲ့အနေနဲ့နိုင်ငံတော်အိမ်ပြင်မထွက်ရမိတ်ထုတ်ပြန်ခဲ့ပြီးကလေးကလူ65သန်းလောက်ဟာတကန်းစာအိမ်ငယ်လေးတွေမှာဆွပြုံနေနေကြရတာပါကြွကြရက်ကွက်နေလူ5သန်းရှိတဲ့မိုဘိုင်းလူမျိုးကြီးမှာတော့လူ190မှာအိမ်သားတစ်လုံးသာရှိပါတယ်တစ်စတူရန်ကီလိုမီတာမှာလူ38000ရှိရမို့လူသွားလမ်းတွေမှာတုံးနဲ့တူမထီပဲရှောင်ရှားတော့ဟုတ်ကခက်ခဲလာပါတယ်ချွတ်ချော်ရက်ွက်တွေနဲ့ဝင်ဝင်နေနေရာတချို့မှာမကြသေးခင်ကလူဆယ်ယောက်ဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ဒီရက်ွက်တွေပေါ်ပို့ပြီးအလုံးဆိုင်စရာဖြစ်လာတာပါလူရထူထပ်တဲ့ဒေလီနဲ့မော်မိုင်းမြို့တွေမှာလူချားတာတွေနဲ့လူလက်တန်းစားတွေကသာလူချင်းချဲပြီးနေရာမညွှန်ကြားချက်ကိုလိုက်နာနေတာပါတချိန်တည်းမှာပဲချွတ်ချော်နေစီးရသားတွေဟာတိုင်ရှိရဲ့အလုတ္တမအိမ်ကူတမင်းချက်ရင်မောင်းလို့အလုတ်တွေလုတ်ကန်ကြရတာဖြစ်လို့သူတို့ဟာလူလက်ကန်းစားတွေရဲ့ဘဝနဲ့ဒီနေ့ကကထိတွေ့ဆက်ဆံမှုလည်းရှိနေပါတယ်။အိန္ဒိယနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ1150ကျော်ရှိပြီးတိစုံသူ32ဦးရှိပါတယ်ခင်ဗျ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်မှုကိုဟန်တာတဲ့အနေနဲ့လူရဲ့တန်တရာနီးပါးရှိတဲ့ဗီယက်နမ်နိုင်ငံမှာလူဝတ်တဲ့အစားအသောက်နဲ့စေဝါဝယ်ယူဖို့ထွက်တာကလွဲလို့တနိုင်ငံလုံးအိမ်ပြင်မထွက်ရမိထုတ်လိုက်ပါတယ်။မဖြစ်မနေအပြင်ထွက်တဲ့အခါမှာလည်းတူးနဲ့တူး2မီတာအကွာနေဖို့နဲ့လူတို့ထပ်ဖို့မစုနေကြဖို့လည်းပါဝင်ပါတယ်။မြို့ရဟောင်းတိုင်းမှာရှိတဲ့ back mind ဆေးရုံမှာလောက်ထပ်လူ12ဦးကျော် COVID-19 ရောဂါပိုးထပ်မံကူးစက်တာကိုတွေ့ရှိရပြီးမကြခင်မှာပဲအခုလိုပြင်းပြထန်ထန်ပြင်ပလိုက်တာပါ။ဧပြီလလည်းထီ15ရက်ကြာအင်ပြင်မထွက်ရမိတ်ကိုဗီယက်နမ်ဝန်ကြီးချုပ်ငွေရင်ရှွန်ဖာကဤကနေ့ကလက်မှတ်ရေးထိုးခဲ့ပြီးဒီကနေ့ပဒုံးလေးကစပြီးတက်ဝံမှာဖြစ်ပါတယ်။အခုလိုအပြင်မထွက်ရမိတ်မကျင်းကြခင်ကတည်းကရောဂါထိချုပ်ကင်တွေကိုနဲ့ပတ်သက်လို့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံကိုနိုင်ငံတကာကချီးကျူးပြပါတယ်။ရောဂါဖြစ်ပွားသူတွေကိုအနာပိုင်တွေကအလျင်အမြန်တိကျခွဲထားနိုင်ရတယ်လို့ရောဂါရှိသူနဲ့ဆက်သွယ်ခဲ့သူတွေလည်းအချင်းကြီးဖော်ထုတ်ခဲ့ပါတယ်။ပြန်နမှာပြီးခဲ့တဲ့ဇန်နဝါရီလကစလို့ပထမဆုံးယောဂကုသခံရသူရှိခဲ့တာဖြစ်ပြီးတိပတ်ကကုသမှုဆက်ဆံခြင်းပထမအဆင့်မှာပဲကတ်တက်ထိချုပ်မှုတွေလုပ်ခဲ့ပါတယ်။တင်းလာနေ့အထိနိုင်ငံတွင်းကုသသူ104ဦးနဲ့သေဆုံးသူရှိသေးပါဘူးခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကယောဂကြောင့်အမေရိကန်စေနာဝန်ထမ်းအဖွဲ့ Peace Corps ကနိုင်ငံပေါင်း67နိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့စေနာဝန်ထမ်း8300ကျော်ကိုပြန်လည်ခေါ်ယူလိုက်ပါတယ်။အမေရိကန်စေနာဝန်ထမ်းအဖွဲ့ရဲ့ Director Jody Olson ကမလာတွင်ကုလိုမကြုံစုပြန်လည်ခေါ်ယူဖို့ဆုံးဖြတ်ရတာဟာကမ္ဘာနဲ့တဝမ်းလေကြောင်းလိုင်းတွေရပ်ဆိုင်းထားတာကြောင့်စစ်ရဝန်ထမ်းတွေတာဝန်ထမ်းဆောင်ရနိုင်ငံတွေမှာပြိမ့်ပြီနေမှာကိုစိုးရိမ်လို့လို့ပြောပါရယ်အမေရိကန်စစ်ရဝန်ထမ်းဖွဲ့ကြီးကို1962ခုနှစ်ကသမ္မတဂျွန်ခန်နေဒီကနိုင်ငံချင်းချင်းရည်ချင်းမှုဖလှယ်ကြဖို့နဲ့လိုအပ်တဲ့သူတွေကိုကူညီဖို့ဖွဲ့စည်းတည်ထောင်ခဲ့တာပါပြည်တော်ပေါက်ကွဲတာတဘောအပြည့်အနေနဲ့ကြောက်တာနဲ့ဒေသတွင်းပဋိပက္ခစတဲ့အခြေအနေတွေကလွဲလို့နိုင်ငံတကာမှာဒီအဖွဲ့ကြီးကအကူအညီပေးနေတာတွေကိုအခုလိုရပ်ဆိုင်းတာမျိုးမရှိခဲ့ပါဘူးခင်ဗျာဗုဒ္ဓဦးနဲ့မတပိုင်တဲ့တွင်နားဆင်အပြီးမှာတော့တည်င်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာ COVID-19 ထိန်းချုပ်ရေးအတွက် lockdown အသွားလာကန့်သတ်မှုချမှတ်လာနိုင်ခြင်းနဲ့လူမှုတိုင်းဝိုင်းအခြေပြုဗိုင်းရပ်စ်ပြန့်နှံ့ထင်းချုပ်ရေးဆောင်ရွက်ချက်တွေကိုပြောပြပေးပါမယ်။
COVID-19ထိန်းချုပ်ရေးအစိုးရဘက်ကဆက်ပြီးဆောင်ရွက်ဖို့ရှိတာတွေကိုနိုင်ငံတော်အတိုင်းအမြန်ကန့်ပုတ်ကိုထောင်ဆန်းစုကြီးကအင်္ဂါနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။တရုတ်တိုင်းကတော့အကျိုးလိုအပ်ရချို့သောနေရာတွေမှာအသွားအလာကန့်သတ်ခြင်းအစီအစဉ်၊
ကျင်းရင်အေဂျန်ရေးတို့ကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်ဒုတိယသမ္မတတဲ့ဦးစီးတဲ့ကော်မတီကိုဖွဲ့စည်းထားပြီးဖြစ်ပါတယ်။ကမ္ဘာ့ရှိကွာရန်တီဆောင်ရွက်ရန်ရှိရင်လည်းစောနိုင်သမျှစောစောကြိုတင်ပြီးတော့အတည်ပြုပါမယ်။ရှမ်းပြည်နယ်အတွင်းပထမဆုံးကိုဗစ်-19အတည်ပြုလူနာတွေ့ရှိကူးသမှုပေးခဲ့ရတဲ့ကြောင်မဲခရိုင်စေယုံကစေယုံအုပ်၊ဆရာဝန်ကြီးဦးကျော်မိုးထွန်းကတော့ကိုဗ
Luna Luna Sila Mesuin, Besiuma, Kumile Subio, Damata Shibari. And the general champion in Yabama Swing, Nasu Seo, champion in Down My Mother Down, Down Niseo, champion in Shibama Swing, Dangon Seo, and Damata Shibari. And the general Seo needed Daniel Yawami Swing, Genoa, D. Daniel Nau, who COVID 19 Yoga, Shimishi Surao, Genoa D.
ကျန်ကုန်မှာအင်္ဂါနေ့တုန်းကကိုဗစ်-19ကူးစက်ခံဖြစ်တဦးထက်မှအတိပြုလိုက်တာကြောင့်ဗိုင်းရပ်စ်လူနာဆန်ငါးဦးရှိပြီးအင်္ဂါနေ့မှာပဲတဦးသေဆုံးခဲ့ရပါတယ်။ကူးစက်ခံလူနာတွေထဲကအထူးကျန်းမာကူတာပေးနေရသူတဦးလည်းရှိပါတယ်။လက်ရှိဗိုင်းရပ်စ်ကူးစက်ခံအတိပြုလူနာတွေထဲကအများစုကတော့ရန်ကုန်မှာဖြစ်ပြီးမန္တလေးနေပြည်တော်ချင်းပြည်နယ်ဒီတိုင်နယ်ရှမ်းပြည်နယ်ကြောင်းမဲကလူနာ
ပေးခဲ့တာပါ
ထိုင်းနိုင်ငံကနေရက်ပြောင်းလဲနဲ့ပတ်သက်ပြီးဧပြီလ15ရက်နေ့နောက်ပိုင်းမှာပြန်လာကြဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမိသားရက်ခံစာထွက်လာပြီးတဲ့နောက်နေဆက်ကနေမလ31ရက်နေ့မှာပြန်ဝင်လာသူ800နီးပါးရှိပါတယ်။မလ31ရက်နေ့မှာပြန်လာသူတွေကိုတော့ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာအစိုးရအစီအမံနဲ့စောင့်ကြည့်နေရတယ်မှာ14ရက်နေရာမှာဖြစ်ကြောင်းကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစီအောင်ကဆိုပါတယ်
။တခြားပြည်နယ်တွေကျွန်တော်ပြန်ဝင်နေပြီးတော့တခြားပြည်နယ်တွေလည်းပြန်ဝင်နေပြီးတော့တခြားပြည်နယ်တိုင်းဟာတွေကျွန်တော်တို့ဒီမှာပဲစနေရက်ကျပတ်ပြီမှာပေါ့ဟု
တ်လား
ဒီနေ့ကတော့ဒီနေ့ကတော့ကျွန်တော်တက်ပြောင်းပါတော့ဒီပြည်ကြီးနဲ့ရောဘုံကြီးနဲ့ပါပါပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ
့မနက်ခင်းနေ့စာရီးတွေပြည်ကြီးနဲ့ကျွန်တော်ဘုံကြီးနဲ့လည်းပါပါပေါ့ကျွန်တော်စနေရက်ကျဆန်းနေပြီးတော့ဒါစီစဉ်နေနေရမှာမပြောင်းပါဘူ
းနိုင်ငံသားရေးဌာနကနေရက်ပြင်နေနဲ့ပတ်သက်လို့မြစ်တရက်ခန့်စာထွက်ပြီးတဲ့နောက်မနက်31ရက်နေ့မှာနေရက်ပြင်လာသူတွေကိုတော့မွန်ပြည်နယ်ကရင်ပြည်နယ်ဝန်ကြီးချုပ်တွေကချိတ်ဆက်ဆောင်ရွက်ပြီးမွန်ပြည်နယ်မော်လမြိုင်တပ်သူတွေနဲ့ကရင်ပြည်နယ်ဖအံကော့ပိုရိတ်မြောက်တွေကအစိုးရစီမံဆောင်ရွက်ထားတဲ့နေရာတွေမှာနေရာချထားပြီးဆလီရဲ့ကြာနေထိုင်ခဲ့ကြောင်းထောက်ခံစာထုတ်ပေးသွားမယ်ဆိုပြီးကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစီအောင်ကဆိုပါတယ
်ကျွန်တော်တို့ဒီနေ့ရောဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ချိတ်ဆက်ပြီးတော့ကျွန်တော်တို့တက်ကြွမှာတချို့ထားတယ်
။ထား
ချို့ကြတယ်ကျွန်တော်ညောင်းနေမှာပေါ့နော်။ညောင်းနေမှာထားတယ်။ဆိုးနေစဉ်ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီဒီနေ့လည်းစပြီးတော့နော်။
ဆန်းနေ
လေဆိုးရပေးရနေဒီလိုဒါစီစဉ်ပေးတဲ့ဒီနေ့ကတော့တောင်းပြီးနေမှာပေါ့နော်။ဒီနေ့လည်း24ရက်ကြာမှာ24ရက်ကြာဒီမှာနေတာ20ကျောင်းနေ။အဲ့ဒါလည်းကြိုးအနေနဲ့တော့တတ်မှတ်ထားတဲ့နေရာတွေမှာဆက်လျက်ပြီးနေတဲ့အောင်လို့ဒီလိုဝင်ကြည့်တတ်မှတ်ထားတာ
။အဲ့ဒါပြီးမှလည်းကျွန်တော်တို့ကဘယ်လိုနဲ့ပတ်သက်ပြီးတော့ဒီဆက်လျက်ပေါ်ပြမှာအမီတိုင်းကျဲပေါ်နေသေးတဲ့ဒီလက်မှတ်ကိုကြောင်းရဆက်ကြည့်ကြတာပေါ့နော်
။မနက်20ကျော်ကနေစတင်ပြီးထိုင်းနိုင်ငံကနေနေရပြန်လာကြတဲ့သူ2000ကျော်ရှိတာကြောင့်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဟာကပ်ကြီးအစဉ်ဖြစ်ပွားနိုင်တယ်ဆိုပြီးမြန်မာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုမျိုးနေဆက်တွေမှာထားပြီးစောင့်ကြည့်တာမျိုးတွေလှုပ်လာတာဖြစ်ပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
။ကိုဗစ် -19 ဟာရောဂါလက္ခဏာမပြဘဲနဲ့ရှိလာနိုင်တာကြောင့်ပြည်သူတွေအနေနဲ့ကိုယ့်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့တခုခုထူးခြားမှုရှိရင်နှီးစက်ရကျန်းမာရေးဌာနကိုအမြန်ဆုံးဆက်သွယ်အကြောင်းကြားဖို့နဲ့မလိုအပ်ဖဲနဲ့အပြင်ထွက်တာတွေကိုရှောင်ကျဉ်ဖို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေထဲမှာပြည်ပကနိုင်ငံခြားသားခရီးသွားတွေပါလာနေပြီးသူတို့ကိုအနှံ့ညွန့်အဖြစ်နဲ့ဆောင်ရွက်ပေးခဲ့တဲ့တခွဲအတီးပြူလူနာကိုလည်းအထူးကျက်မှတ်ကူတာပေးနေတယ်လို့သိရပါဗျ။မြန်မာနိုင်ငံတွင်းမှာကိုဗစ် -19 တခွဲအတီးပြူလူနာ14ဦးအထိရှိထားပြီးမနေ့ကညထုတ်ပြန်ချိန်အထိအဲ့ဒီလူနာတွေထဲမှာပြည်သစ်နိုင်ငံသား3ဦးလည်းပါဝင်လာပါဗျ။အဲ့ဒီပြင်သစ်နိုင်ငံသား၃ဦးမှာကိုဗစ် -19 နဲ့ပတ်သက်တဲ့ရောဂါလက္ခဏာတစုံတရာပြသတာမျိုးမရှိခဲ့ပေမဲ့သူတို့ကိုအလန်းညော်အဖြစ်ဆောင်ရွက်ပေးခဲ့တဲ့သူမှာဒီရောဂါပိုးရှိတယ်ဆိုတာကိုတခွဲအတည်ပြုခဲ့ပြီးတဲ့နောက်မှာပဲသူတို့ကိုဟိုတယ်မှာနေစေပြီးအသွားလာကန့်သတ်ခဲ့တာပါ။အဲ့ဒီပြင်သစ်နိုင်ငံသား၃ဦးမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဖြစ်တာကြောင့်ဝေဘာကြီးအထူးကုဆေးရုံမှာထားရှိကူတာပေးနေပြီးသူတို့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီက VOA ကိုပြောပါတယ်။
ဒီမဲ့နိုင်ငံကဆုံးမနဲ့ပတ်သက်ပြီးတော့သူတို့တွေကိုဝေဖန်ပြီးသူစုစီအောင်မှာတင်ပို့ပြီးတော့စီချထားရှိတော့ကုသမှုပေးနေတယ်။ကုသမှုပေးနေတဲ့အခါမှာ standard guideline တွေအတိုင်းပဲကုသမှုပေးနေပါလေ။သူတို့အခြေအနေကရောဂါလက္ခဏာတော့မရှိပါဘူး။ချောင်းဆိုးတာတော့ကြားနာတာဒါမျိုးတွေမရှိပါဘူး။ကောင်းပါလေ
။တခွဲအတီပြူလူနာတွေထဲမှာငကူရောဂါအခန်းတွေကြောင့်အထူးကျက်မှတ်ကုသပေးနေရတယ်။လူနာ2ဦးတည်းကနံပါတ်5လူနာကတော့ဒီကနေ့မနက်မှာပဲသေဆုံးခဲ့ပါတယ်။အဲ့ဒီလူနာဟာအသက်69နှစ်အရွယ်အမျိုးသားဖြစ်ပြီးငကူယောဂအခမ်းဖြစ်တဲ့နှာခေါင်းကင်ဆာအတွက်ဒိတ်အောင်ကြီးကုသမှုခံယူပြီးခုခံအားကျဆင်းတဲ့အချက်တွေကြောင့် COVID-19 ပိုမိုပြင်းထန်လာပြီးအသက်သေဆုံးရခြင်းဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဝေဘာကြီးအထူးကုဆေးရုံမှာအထူးကျက်မှတ်ကုသမှုခံယူနေတဲ့လူနာနံပါတ်8ရဲ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်လျက်ရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။
အမရှိကလည်းသူကအသက်ကလည်း60ငကွေးနဲ့တွေးတုံးစီကျိုးရှိနေတယ်ဒီကိုဗစ် -19 ကလည်းသူကလက္ခဏာတွေရရှိနေဆိုတော့အခါကျတော့သူကတော့စိုးရိမ်ရတာပေါ့နော်စိုးရိမ်ရတော့သူ ICU ထဲမှာထားရှိပြီးတော့ကုသမှုပေးနေပါတယ်သူ့အချိန်ကြီးကတော့ဖူတရီကတော့ကောင်းပါသေးတယ
်ပြည်သူတွေအနေနဲ့ဒီယောဂကိုမပေါ်စားဖို့နဲ့အပြင်ကိုမထွက်ကြဖို့ကိုဒေါက်တာခင်ခင်ကြီးကအခုလိုဆက်ပြောပါတယ
်ဒီယောဂနဲ့ပတ်သက်လို့ရှိရင်ပြည်သူတွေကမပေါ်စားပါနဲ့နော်အထူးသဖြင့်ဥသိထားပေါ့ထိုင်ထားမှာဖြစ်ပါတယ်အခုလက်ရှိမှာဆိုသူတို့နိုင်ငံသားတောင်းဆိုရင်တော့ယောဂလက္ခဏာမရှိဘူးဒါပေမဲ့ဟိုသူတို့ guide လုပ်တဲ့သူနဲ့ဒီအဖွဲ့နဲ့တွားထားတာမဟုတ်ဘူးသူတို့စမ်းကြည့်လိုက်တာမှာသူတို့ positive တွေဖြစ်ပါဒါကြောင့်မို့ကိုယ်ပတ်ဝန်းကျင်မှာလူထဲမှာလည်းယောဂလက္ခဏာမပြဘဲနဲ့ယောဂကျူးဆက်နေတဲ့သူတွေယောဂသက်ဆောင်တဲ့သူတွေရှိနိုင်ပါတယ်ဒါကြောင့်မို့တက်နိုင်အပြင်မှာမထွက်ပါနဲ့
အရာတွေအပြင်ချောင်းဆိုးနှာချင်းရဲ့အုပ်ဆိုးဖို့အပါအဝင်လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနှာခေါင်းပါးစပ်တို့ကိုမထိဖို့ကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့နဲ့ဒီလိုအချိန်မှာသတင်းအမှားတွေကိုမယုံကြဘဲကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုလိုက်နာပေးဖို့သတိပေးထားပါတယ်။ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း200တနိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း8သိန်းကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းသိဆုံးသူကတော့38,000ကျော်ရှိခဲ့ပြီးယောဂတတလာသူအရေအတွက်ဟာလည်း39,000ကျော်ရှိနေပြီဖြစ်ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ဒီကဘာလုံးမှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ကယောဂရက်ခတ်မှုကမြမခီးသွားလုပ်ငန်းမှာအမေရိကန်ဒေါ်လာ1,500လောက်နဲ့နှာမှုရှိမယ်လို့ခီးသွားလုပ်ငန်းရှင်တွေကခန့်မှန်းထားပါတယ်။ကယောဂကြောင့်ရက်ဆိုင်သွားတဲ့မြမခီးသွားလုပ်ငန်းတွေနဲ့ပတ်သက်ပြီးပြောပြပေးပါမယ်။မြမနိုင်ငံတွင်းလာမဲ့နိုင်ငံသားသားတွေအတွက်ပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တာမြန်မာလေစိတ်တွေမှာအဝင်ထွက်ခီးသည်တင်နိုင်ငံတကာလေကြောင်းလိုင်းတွေကိုပါပိတ်ပင်လိုက်တာမို့မြန်မာခီးသွားလုပ်ငန်းကအတော်လေးထိခိုက်ခဲ့ပါတယ်။နိုင်ငံတကာမှာဖြစ်နေတဲ့ကပ်ဘေးကရဲကြောင့်မြန်မာခီးသွားလုပ်ငန်းဟာပြီးခဲ့တဲ့ဇန်နဝါရီလတွေကကျဆင်းခဲ့တာဖြစ်တယ်လို့ခီးသွားလုပ်ငန်းရှင်များအသိရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဖြိုးဝေရာဇာကပြောပါတယ်
။သူတွေကတော့ဒီယောဂါလုံးဝရှင်းသွားပြီဒါမှမဟုတ်ဟိုကာကွယ်ဆေးပေါ်ပြီဆိုတဲ့အခြေအနေမျိုးတော့ဖြစ်မှာပဲ။
ကောင်းပြန်ခီးသွားလိမ့်မယ်လို့ထင်ပါတယ်လက်အဲ့ဒါအပြင်လက်ရှိဒီအခြေအနေကြောင့်မလို့စီးပွားရေးကိုထိခိုက်မှုကလည်းတော်တော်ပြင်းထန်တဲ့အတွက်လူတွေမှာပတ်စံအောင်ဟိုအလုံးစလုံးပဲနဲ့ထိုင်နေကြတဲ့လူတွေအများကြီးဖြစ်နေကြကြတော့အဲ့ပေါ်မှာမူတည်ပြီးတော့ခီးသွားဖို့ဆိုတာဟိုပြန်ပြီးတော့ပတ်စံစုဖို့အခြေအနေပေးရမှာပေါ့
အခုလိုကပ်ဘေးအခြေအနေကြောင့်
မြန်မာနိုင်ငံရဲ့ခီးသွားခံနာပိုင်းမှာတန်900နီးပါးဆုံးရှုံးဖို့ရှိရဲလို့ဆိုလာသူကတော့အခုခင်အောင်ထွန်းပါတဘောတော့ဗျာဇန်နဝါရီလောက်ကလာစုလောက်မှာဟုတ်လားကျွန်တော်တို့တရုတ်ပြည်နဲ့ဆက်ရက်တည်းဖေဖော်ဝါရီဒီဖတ်စုလောက်မှာလည်းတရုတ်ပြည်ကိုရက်သွားတာဒီဆလာပေါ့နော်ဟုတ်လားဆလာတယ်ဆလာတယ်အခုမှဆဒီနေ့ကခုံသွားတယ်အဲ့မှာအများကြီးဆိုရှယ်မီဒီယာကမှဒီကလာခံကြတာကျွန်တော်တို့ကတန်းနေ ne kong ada sui tangan ya lo si me lo mana dah setiap malah aku lo si jenuh mana ramo.
Covid jauh nanya siwaye lepas muka tiga mu ane zon cepu aku ni shora atau nom si shora di sanya pemel lo timingnya pegu tangan suci gak josu tabari. Tapi melalui kita lengan rehab cuma lengan pilih lepas nampel suram pion nanti bahu lengan pilih lepas nampu adres. Tiada seni di tasibu luar ni lelu hotel lengan sih ada dua kita ukir yang tengah ajan biru dua bayi.
Hotel ni tu je industri terkuat umur ni tu tujuh pasang lebih yang lama tu ni nampu dulu. Jono lu jauh jauh lah mu, jono lu tengah cipta lah. Kita malam siu tu lu tuan ni lepas kat China ni tu sok dong malay di bu happy ni lelu nak tak tak cari malay lu lu bi malay tercari polisi di bali si malay lu jono lu ah show hotel. Tiada lengan ini, tiada yang tiada hari ada lengan ini tak sahaja sih ni, kalau point five kan itu, nanti 1% sahaja, lepas point sih ni tu, ini orang dah ni dia cuma pilihan yang utama, punya sih tu mungkin ada orang buat ya. Jadi script plan itu sebilo kita dah buat juga, tu mula policy plan saya shock dia, konsep ekam tak sih tu, cuit lagi dah, mahu kan ni, jadi lagi dah juga, no.
Tapi malah tiada lengan ini, hotel lengan ini selesai jadi ni bu, mesti saya atau pandai ni. อตูเมเชิงวีดีอคงคาริชอบคีตัวลงงานเชียงยาอติงอสูยากูตั้งสูทาวายกระเป๋าแบงก์ทุกเดือนเนี่ยเวลาต้องใจยันนี่สิ่งขันจะต้องย่ารอโควิดปีจังอาจารย์เดต้าด้วยในงานด้วยเนี่ยนี่ดูยามาสีวายอัดเต็มทันเนี่ยแต่ยังมือสีลานายบีเม่กระเป๋ามาแต่งกันมาสีวายก็มองเกี่ยงบุอันเนี้ยแข็งตาเมลุสูทาวายแต่ยังไม่เลยปีเรื่องมาไฟส์กูสับเปลี่ยนบ้านมุสูลามเอสูยสีวายจะเต็มมือกับ โอปีจีลานายบีตากูเชียงยูกูตายาลิงเดลุคีตัวลงงานชินิกาสูบารีจะมาไม่เข้าว่ายังงงานอีกทีปีปุ๊บเข้าบารีฟิวอินยามาวัยสิ่งเสียยังอาโมบายแอปกูเซนไวล่ากงอาซาบิโอเจสไซโนมาร์ชิบารี ฟิวเอ็มยามาวัยสิ่งเสียเรียนเนี่ยยูมีนเป็นจ้าทั่วเรื่องจริงกูเอชิมีวิธีชูน่าเสียนายบูฟิวเอ็มโมบายแอปติกูสมาร์ทโฟนเนี่ยมาดาวน์โหลดอยู่ในมารีแอปเปิลเนี่ยแอนดรอยด์โฟนเนี่ยมีสโลนด้วยแต่สายแอปสโตร์มาเต็มทาวายแอนดรอยด์โฟนเนี่ยด้วยส่วนกูเกิลเพลย์เนี่ยไอโฟนเนี่ยด้วยแอปเปิลแอปสโตร์มาฟิวเอ็มมีสุดแอปกูดาวน์โหลดลงในมารีฟิวเอ็มยามาท่านาสุดลูกคนแอปชิลูกชาวพุยาราด้วยกูไป ดีแอปพลิเคชันนี้พี่ว่าฟิวเอซีซีนี้ก็ได้ยินน่าเสียงจีชูนายเนี่ยพี่ก็เนี่ยแต่ยังใช้นายมาเลยแต่ในสามวันนี้อาจจะเสียงแค่นายก็ตัวเปลี่ยนน่าเสียงเพิ่มขึ้นมาอีกสิ และชิชิมาเพื่อนสิขยันตุจิโกบมาทาริสุรากุมันตียาติบุโรเนื้อจัดเรียงฐานะกายุติเอริดาคุณน้องขยันองกับเจ้าบาร์เดประธานดิเนชิซังเนื้อจัดเรียงฐานะกายุติเอริดาคุณน้องขยันองกับเจ้าบาร์เดเป็นตาบิโกทำบาร์สุราตุเลตุก็คอยดูอะไรบ่ไม่ใช่เมียนบุคอยดูอะไรบ่อะไรมีว่าดีตรีนอตงยาวบาร์เดไอ้มาคอยดูนั่งลงบาร์ดูอะไรบ่ ที่ตัวเราวันสุดท้ายเชิงอารมณ์ว่าไหนคุยนี่ว่าเรามาวันที่ก็ตัวเราบอกว่าตัวเราบอกว่าที่เราไอ้มาไอ้ตัวมีอะไรมาบริการเนี่ยโอ้แต่ยาอู่เนี่ยมันลูกแค่เนี่ยหาปลาลูกชิ้นตัวเราแค่พอไอ้มาเว็บแค่มันสุดท้ายตัวเดียวมาชิ้นเนาะไอ้ที่ว่าแต่ยาอู่เนี่ยมันลูกแค่เนี่ยอะไรมาชิ้นชิ้นเนาะตัวเราเปลี่ยนตัวเป็นเนี่ยตัวเดียวก็เนี่ยคอยดูแลเราและชิ้นที่เพื่อนสิขันธ์ที่ดูเนี่ยเสด็จมีชีวิตตัวตัวเราก็มาเพื่อนส
သူတို့ကဒီခါနာဆိုင်ရာအဆင်ပေါ်ဒီကဒီရက်ွက်လူကြီးရောရေးရောဒီကပြီးတော့ S ရောအတိအကျတော့ကျွန်တော်တို့ကဖိတ်ချလို့တော့မရနိုင်ဘူးပေါ့သူတို့ကတော့အရေးမှုတင်နေတာလေဆိုတော့လေသူတို့ကခုလက်ရှိချိန်မှာဘယ်မှာထားထားတယ်ဆိုတာတော့မသိဘူးစက်ထခေါ်ယူသွားတယ်အဲ့မှာပဲဒီကွန်ဂျန်နဲ့စစ်စစ်နေလို့မဖြစ်နိုင်ဘူးကျွန်တော်တို့ကဆက်ပြီးတော့မရဘူးပေါ့အော်အေးစားရှုပ်တော့မပါဘူးခင်ဗျဟုတ်ကဲ့အဲ့မှာအကြီးကျယ်တင်းထောက်တယောက်နဲ့အလုတ်တင်တင်းထောက်နှစ်ယောက်ပါသွားတာခုဟုတ်ကဲ့
အခုလိုတင်းထောက်တွေဖန်စီခံရတာနဲ့ပတ်သက်ပြီးကိုနောင်ခံတို့ကအခုလိုဆက်ပြောပါတယ
်အဓိကတော့ဒီလိုမျိုးဖြစ်စင်တယ်မဖြစ်စေချင်ဘူးပေါ့နော်ကျွန်တော်တို့မီဒီယာသမားတွေဆိုတာလေဟိုအလုတ်သဘောရလောက်ရတယ်ဆက်တွေရတယ်တကယ်လို့ဆက်တွေတယ်အဲ့ဒီဥပဒေနဲ့ပဲကျွန်တော်တို့ကိုခိုင်းနေဆိုရင်တော့မှဒါကအလုတ်ကျွန်တော်တို့အလုတ်သဘောရလောက်ရတယ်ပေါ့ဟိုတင်းတစ်ခုရေးလို့ရှိရင်ကျွန်တော်တို့ရဲ့မီဒီယာကျင့်ဝတ်ရနှစ်ဖက်မပါဘူးမပိုင်နဲ့မကောင်းဘူးဆိုတော့ကျွန်တော်တို့ကဒီမျိုးလုပ်ရင်းနဲ့ဖြစ်တယ်ဆိုရင်လည်းဒါကတော့သက်သက်ညံ့ညံ့နဲ့ခိုင်တွေ့တင်တယ်လို့ပဲပြောရှင်ပါတယ်ခင်ဗျာ
တိုက်ရွာကဖြစ်ပေါ်နေချိန်မှာတတင်းသူတတင်းမတွေကိုတရားဝင်တတင်းဌာနတွေနဲ့ပူးပေါင်းတိုက်ဖြတ်ရမယ်စာအခုလိုလှုပ်ဆောင်တာဟာမတင်းလော်အကြောင်းနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကာလနဲ့မကိုက်ညီတဲ့တုံ့ပြန်မှုဖြစ်ကြောင်းလည်းတတင်းမီဒီယာကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ်ကျွန်တော်တက်နိုင်ပါစစ်တွေမျိုးကနေတတင်းပေးပို့နေတာဖြစ်ပါတယ်ခင်ဗျာ
မန္တလေးမြို့အခြေစိုက် Voice of Myanmar VOM တတင်းဌာနတီထောင်သူ Editor ချုပ်ဦးနေလင်းခဦးနေမျိုးလင်းကိုချမ်းမြတာစီမြို့နယ်တရားရုံးမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50ကကြီးပုံမှန်52ကာဂျီတို့နဲ့ဒီကနေ့မနက်မှာအမှုဖွင့်လိုက်တဲ့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ VOM သတင်းဌာနအက်ဒီတာချုပ်ဦးနေလင်းကဦးနေမျိုးလင်းကိုဒီလ30ရက်နေ့ညကမှုခင်းရဲတပ်ဖွဲ့ CID ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်မှာတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်လိုက်ကြောင်းကိုမန္တလေးမြို့ကသတင်းစာဆရာတဦးဖြစ်တဲ့ဦးစန်းယူကျော်ကပြောပါတယ်
။မနက်ကဒီလိုပါလို့ပဲဟိုစစ်မှန်တပ်စီတရားရုံးမှာရမန်းယူတယ်။အဓိကတော့ကျွန်တော်တို့ဒီကျန်ပဲဥပဒေနဲ့ဖွင့်ထားတယ်ပြောတယ်ပုံမှန်50ကကြီးနဲ့50နှစ်ကကြီးနဲ့ဖွင့်ထားတယ်လက်ရှိလာ29ရက်နေ့ညနေပိုင်းမှာအစိုးရအနေမှာအေအေကိုကျန်ပဲဖွဲ့လို့တက်မှတ်လိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဆိုတော့အေအေအဖွဲ့ကဒုတိယဆုံးဝင်ရှိသူခိုင်တူးခါနဲ့ဆက်သွယ်မေးတဲ့ဟာကိုဟိုအရှင်ရွယ်လို့လည်းသူ့ရဲ့မျိုးသမီးဖြစ်တဲ့မက်ဇာနီမန်ပြောပါတယ်ဘလို့စေတော့ပုံပြင်းတက်ဖွဲ့မှာသူတို့ဟိုဘောစစ်ဆေးနေတယ်ပြောတယ်ဗျSP ကအမှုဖွင့်တာစစ်တာ CID ကစစ်တာ
ဦးနေလင်းကဦးနေမျိုးလင်းကိုဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလာမယ့် AB လ9ရက်နေ့မှာချမ်းမြတာစီတရားရုံးမှာအမှုချင်းရှိနေပါတယ်လက်ရှိဆွဲဆိုထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကာကြီးဟာထောင်ဒဏ်10နှစ်ကနေထောင်ဒဏ်တစ်သက်အထိချမှတ်နိုင်တာဖြစ်ပြီးပုံမှန်52ကာကြီးအရဆိုရင်ထောင်ဒဏ်3နှစ်ကနေ9နှစ်အထိချမှတ်နိုင်တယ်လို့ဒီပုံမှန်နှစ်ခုလုံးဟာထောင်ဒဏ်အပြင်ငွေဒဏ်လည်းချမှတ်နိုင်တာဖြစ်ပါတယ်ဒီလိုအမှုဖွင့်တရားဆွဲဆိုလိုက်တဲ့အပေါ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးစရာလင်းကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီသတင်းမီဒီယာသမားတွေခုပေါ်လေသူတို့ရေးသားထုတ်လင်းမှုနဲ့ပတ်သက်လို့ကျင့်ဝတ်နဲ့မကြည့်တာဖြစ်စေထိကနနာမှုရှိတဲ့အရှိတီဖြစ်စေပေါ်လေကျွန်တော်တို့ဒီမြန်မာသတင်းမီဒီယာကောင်စီကိုအရင်အဦးဆုံးလာရောက်ပြီးတော့မှအဲတိုက်စားနေကြတာပေါ့နော်သူတို့ဒီကိစ္စဘာဖြစ်တယ်လဲပေါ့အဲ့တော့ကျွန်တော်တို့ကဒီမီဒီယာဥရတဲ့ကြီးအဲကျွန်တော်တို့ဒီဆုံးဖြတ်ပြီးတော့မှမကျေနပ်ဘူးဆိုတော့လည်းတရားရုံးဆက်သွားတာဟာဒါနည်းလမ်းကြတယ်ဆိုတော့ကျွန်တော်အများနဲ့ကျွန်တော်ပြောခဲ့ပါတယ်မနေ့လေးရက်တွေ့ဆုံပွဲမှာဟိုတမတော်နဲ့တွေ့ဆုံတဲ့အခါကျမှကျွန်တော်အများနဲ့ပြောခဲ့တယ်လေဆိုတော့အခုတော့အဲ့ဒီအစီအစဉ်မပါဘဲနဲ့အထိုင်ထန်တော်တဲ့တဖို့ဆိုတော့ကျွန်တော်တို့ကောင်စီကတော့ကျွန်တော်တို့စီလာစီချင်တယ်အဲဒီပေထုတ်လင်းမှုကြောင့်ပါဖြစ်တယ်ဆိုတာကျွန်တော်ကကြည့်ပြီးတော့မှဒေသဆိုင်ရာတက္ကသိုလ်နာရှိတဲ့ကျွန်တော်တို့လုပ်စင်တာလုပ်လို့ရအောင်ဥတွေရပေါ့လေဆောင်းဆောင်းတဲ့လုံကတော့လုပ်ချင်တာပေါ့လေဒီပါ
တဲ့ရင်တွေကိုဘဲမြအောင်ရေးသားဖို့အားထုတ်တဲ့အပေါ်ရေးယူတာဆိုရင်တော့သတင်းစာလွတ်လပ်ခွင့်ကိုထိခိုက်မှုရှိစေနိုင်တယ်လို့လည်းသူကသုံးသပ်ပြောဆိုပါတယ်
ဒါနဲ့ဆရာကကြင်ဝရီကကျွန်တော်တို့ကဒီဗတ်မြအောင်ရေးသားပြီးတော့မှဗတ်ဆောင်တန်ပါအမယ်ဆိုတာရှိတာ။ဆိုတော့အဲ့ဒီကြင်ဝရီနဲ့အညီအားထုတ်တဲ့အခါမှာအခုလိုဥရီလာဟန်တားချင်းကကျွန်တော်တို့ဒင်းသာဆရာတွေအတွက်ကိုဆက်စင်စားပေါ့။မိမိကိုယ်ကိုမိပြန်ပြီးတော့မှအဲစင်စားချက်တော့ရတဲ့အလုပ်ကိုပူပြီးများလာတဲ့ပုံလို့ရှိတာပေါ့။စင်စားစုလဲဟိုကကျွန်တော်တို့ဒီဒင်းသာလုပ်ရခွင့်မှာတိုက်တဲ့ဟိုတဲ့ကိစ္စပေါ့လေ
။ကယောဂါဖြစ်ပွားနေချိန်မှာသတင်းသူသတင်းမားတွေကိုတရားဝင်သတင်းဌာနတွေနဲ့ပူးပေါင်းတိုက်ဖြတ်ရမယ့်အစားအခုလိုလှုပ်ဆောင်တာဟာမသိလျော်ကြောင်းနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးကာလနဲ့မကန့်ညီတဲ့တုံ့ပြန်မှုဖြစ်ကြောင်းလည်းသတင်းမီဒီယာကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ်။ VOM သတင်းဌာနအက်ဒီတာချုပ်ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့တရားစွဲဆိုလိုက်ချိန်မှာပဲရခိုင်ပြည်နယ်အခြေစိုက်နေရင်စရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကိုလည်းစစ်တွေမြို့မှာရဲစခန်းမှာအလားတူဥပဒေပုံမှန်တွေနဲ့အမှုဖွင့်ထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရသေးပါဘူး။ ကျွန်တော်မိုးစောပါရန်ကုန်မြို့ကသတင်းပေးပို့တာဖြစ်ပါတယ
်ဗျူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောမယ်လို့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်အောင်စုကြီးနေပြီလားဆိုတာပါမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်အောင်စုမြန်မာနိုင်ငံရဲလူပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ကဆိုရင်တော့83နှစ်ပြည့်ပါပြီအခုချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ရှော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုကြီးဆောက်ရည်လုံးပန်းနေကြပါတယ်တိုင်းသားတွေတောက်လျှောက်လူလာနေတဲ့ပြည်အောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြည်သူ့ခွင့်ရဖို့လက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီကချင် State Democracy Party ကဥက္ကဋ္ဌဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျ။ဒေါက်တာတူးကြာလေးလိုက်မှာပါရှိပါတယ်။နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မတွေလည်းရင်းနေတဲ့ကိုတီဟာဖြစ်ပါတယ်။2ဦးစလုံးလေးလိုက်မှာပါရှိပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာတူးကြာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါက်တာတူးကြာကြားပါလားခင်ဗျ။
ဟုတ်ကဲ့ကြားပါတယ်
ဗျဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြောင်းစုကြီးနှီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖရက်ပြောင်းစုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြည်တိုင်းခွင့်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြာကိုယ်တိုင်ကလည်းပြောရမယ်ဆိုရင် KIA မှာဆင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကမြို့သားညီလာခံမှာလည်းရှောင်းလုံးပါဝင်ခဲ့တယ်အခုလက်ရှိပြည်လုံးညီလာခံတွေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြာရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ်
ဟုတ်ကဲ့ဗျာဥစ္စာကျွန်တော်ကိုကျွန်တော်လက်ဆက်ပြပါကျွန်တော်တော့ဒီချင်းချင်းနဲ့ဒီတို့ပါဒီဥစ္စာတော့တွေ့ကြပါအဲဒီဒီဥစ္စာတော့တော့တွေ့ကြဖြစ်ပါတယ်ဟုတ်ကဲ့ဗျာအဲကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်ညီမတကရဲ့ဒီနိုင်ငံရေးဒီဒီကနေ့ဒီဆောက်မှုဖြစ်ပြီးကိုအဲကျွန်တော်ဆိုလို့ရှိရင်တော့ဒီဒီတူတဲ့မှုရှိပါတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်ကနိုင်ငံရေးတပ်သားဖြစ်တဲ့ဒီခေတ်ကနိုင်ငံရေးတပ်သားနိုင်ငံရေးဖြည့်ရှင်းဖို့ဆိုတာကိုပြတ်ပြတ်ခဲ့ပြီးတော့မှအဲဒီစီရဲနဲ့ပဲဖြည့်ရှင်းခဲ့တော့ဒါဟိုညီကိုင်းရဲ့တွေဆိုတော့လည်းလာဝေးဖြစ်တာပေါ့။ဒါပေမဲ့2020ခုပဲပြီးတဲ့နောက်ပဲဆိုရှင်အဲတက်လာတဲ့အတွေ့အကြုံအမှန်အတိုင်းစီကဒီနိုင်ငံရေးတက်တာနိုင်ငံရေးဖြည့်ရှိရမယ်ဆိုတော့လက်ခံပြီးတော့မှပြည်သူ့ဆွေးနွေးပွဲတွေကျင်းပလာတာပေါ့လေအဲတော့ဒီဟာကအခုနောက်ဆုံးမှပြည်သူ့ချင်းညစ်တဲ့ရသပြည်လုံးကြီးလာခံအဆူရကိုကျင်းပလာတာပေါ့အဒီနေ့မကုန်ခင်ယူကပ်ပွဲမတိုင်မီသူကအဲညလာခံကျင်းပဖို့လည်းအလားအလာရှိတယ်လို့ကြားသိရတယ်ဒါဒီဟာဒီဒီမိသားစုပြည်ဆောင်နေရမှာမိမလမ်းမှာလည်းသွားနေတယ်လို့ပြောမိပါတယ်အဲ့တော့ဒါမဲ့ခုရှိတာကအဲ့ဒီအဲဒီလာခံနိုင်ငံရေးစနစ်ပေါ်လေတဲ့တော့ဖြောင်းဖြောင်းဖြူးဖြူးမကျင်းပနိုင်တာတခုကတော့နည်းနည်းပြူစည်းတော့အဲ့ဒါတော့ဒါစင်ဖို့မှုတွေတော့ဒီအဲကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတက်တာနိုင်ငံရေးဖြည့်ရှင်းတဲ့ပွဲပွဲပေါ်မှာဖြည့်ရှင်းနေနေရမှာပြည်သူစနစ်ပေါ်လုပ်တဲ့နေရာမှာဒါ CNN နဲ့ကျွန်တော်ကဒီကုသေးဒီစနစ်နဲ့ပေါ်အကြီးကြီးတယ်အဲ့လိုဖြစ်လို့ဆိုရှင်တစ်ဖက်မှာဒါအပြစ်ခံရသေးတာအဲအမျိုးဆုံးဒါအဲယာယီအပြစ်ခံရသေးရင်လောက်ထားပြီးတော့မှ nice နဲ့ပြင်ပပို့သွားတယ်ဆိုတော့အဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့တရားကအခုအပြည့်ပါမဖြစ်နိုင်ဘူးတပည့်တွေကလည်းရှိလာတာဟုတ်ကဲ့ nice new boy လည်းဒါပြောမယ်ဆိုလို့ရှိရင်ဖြောင်းဖြောင်းဖြူးဖြူးဆွေးနွေးပွဲခဲ့တယ်ရှိတယ်။ဒါပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးညီလာခံကဆက်တက်ကြည့်ပါသားမှဖြစ်တယ်။ပြည်လုံးညီလာခံရဲ့နောက်ဆုံးပါတဲ့ပါလို့ဆိုပြီးဖေဒရယ်ဒီမိုကရေစီတောင်းဆိုဆိုဖြစ်တယ်။ဒါဒီပြည်သူ့ကြမ်းရဲ့ကိုရရှိစေမဲ့မြန်လာဖြစ်တယ်လို့ဆိုတော့ဟုတ်ကဲ
့ဗျာ။
ဒါကြောင့်မလို့ဒီအစ်စ်စီကမှဒါအဲဒီကျွန်တော်နိုင်ငံမှာညီကမ်းရဲ့ရရှိဖို့အရှိကိုတိုးနေတယ်ဟိုအလားလာတော့ဒီကြီးကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက
်ဟုတ်ကဲ့ဒေါက်တာတူးကြာကခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပူပြီးတော့တိုးတက်လာတယ်ပေါ့ဒီနေရာမှာကျွန်တော်တစ်ချက်မိကျင်ကဖယ်ရက်ဆိုတဲ့အသုံးလုံးမှာ အရင်တော့ဆိုရင်ဖယ်ရယ်ဆိုတဲ့တုံးတော့တုံးမဲ့ဆိုရင်စစ်ဆိုးဟိုးရင်လက်ထက်ကဆိုရှင်ဒါခွတ်ထွေဆိုပြီးတော့ရှုမြင်တာမျိုးတွေရှိပါတယ်ဒါပေမဲ့ဒီကလေးတက်လာတဲ့အာနာယာဆိုရီကိုနိုင်ကဖယ်ရယ်ပြည်တော်စုဆိုတဲ့စကလုံးကိုတုံးပါတယ်ခင်ဗျာအဲ့တော့ဖယ်ရယ်ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအစိုးရတွေပြောနေတာနဲ့တက်မလို့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပဲလားလို့ခံယူပါလားကွဲလွဲမှုတွေရှိပါလား
အဲကျွန်တော်ခံယူတာကဒီဖက်ဒရယ်ပြည်ထောင်စုကပူပေါင်းရေးပါပဲခွင့်ပြုရေးမဟုတ်ပါဘူး။အဲဖက်ဒရယ်ဘုံနဲ့အသွေးအမှုကိုချစ်တုံးတော့မှာပြည်ထောင်စုကိုဒီအားလုံးတန်းတူညီကအခွင့်အရေးရရှိလို့မှာကိုပဲပြတ်သားခုအမျိုးသားတန်းတူအခွင့်အရေးကိုပဲဥချုပ်ရေးကိုကြည့်ပါကိုဖက်ဒရယ်ဆိုရတဲ့နဲ့ဒီပြည်ထောင်စုကိုစနစ်တကျဖွဲ့စည်းတော့မယ်ဖွဲ့စည်းထားခဲ့လို့ဆိုရှင်ကျွန်တော်ဒီပြည်ထောင်စုကညီကတာယာနေပါပဲအဲခွင့်ပြုတဲ့လူတွေကတိုင်းသားတွေကမရှိပါဘူးဒါပြည်ထောင်စုခိုင်ခိုင်မြဲမြဲနဲ့အလုံးတန်းတူကိုရင်းနေပူးပေါင်းနေထိုင်ခြင်းနဲ့ဒီလူမျိုးတွေများပါ
ဟုတ်ကဲ့ကျွန်တော်အဓိကမေးချင်တာကဒီဖယ်ရယ်ဆိုတဲ့သုံးနှုံးပေါ့နော်အစိုးရကသုံးတဲ့ဖယ်ရယ်ဆိုတဲ့သုံးနှုံးပေါ်မှာဝိဝါဒကွဲစရာရှိလားဒါကတိုင်းသားတွေလူလာနေတဲ့ဖယ်ရယ်ဆိုတဲ့အနှစ်သာရပုံပေါ်ရဲ့လား
အခုကကျတိုင်းသားတွေလိုလားတဲ့အမြင့်သားရကဘာလဲဆိုရှင်လည်းသေခုနကုန်းနေပြန်လို့ညီလာခံတော့ကဘုရားဆန်းပြောခဲ့တဲ့ဂိတိစကားအတိုင်းပေါ့လေကိုပဲပြတ်တန်းဆုံးပြီးအမြင့်သားတန်းတူဆုံးရေးပြဝိုက်ရရှိတဲ့ကိုပဲနဲ့ဥချုပ်ရေးရှိတဲ့ဒီပြည်ထောင်စုဖက်ဒရယ်ဒီလိုကြည့်လို့ပြည်ထောင်စုကိုတိဆောက်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါကိုပဲအကောင့်တွေဖွင့်စီကြည့်တာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြောမှညီကျန်းတိဆောက်တဲ့နေရာမှာဒီပုံစံမျိုးနဲ့ဒီတော့ကိုဖော်ဆောင်စေချင်တယ်။ဒါကြောင့်မလို့ဒီနေရာမှာဒီကဒီကျွန်တော်ပဲကဒီတိုင်းသားပဲကကျွန်တော်အနေနဲ့အတန်းဆိုရှင်တော့ဒီစိတ်မနဲ့ဆက်ပြီးဒီတော့ကိုစီဆောင်ရေးပဲဖြစ်ပါတယ်။အဲ့ဒါကခုနပြောလို့ဆိုပဲစိတ်မနဲ့ဆက်တဲ့ဒီတော့ကိုဆိုတာကအလုံးတန်းတူဖွင့်ရတဲ့ဓာတ်ညီများနေဆိုင်နိုင်တဲ့ဒီဒီဒီတုံးတဲ့နေဆိုင်နိုင်တဲ့ဒီတော့ကိုဆိုလို့တာဖြစ်တယ်။ခွဲတဲ့ရေးဆိုတာကိုဒါသိချက်မှမဖြစ်သားပါဘူး။
ဟုတ်ကဲ့ခင်ဗျဒေါက်တာတီးကြလေလိုင်းမှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမယ်ဒင်းဆရာကုတီဟဖိတ်ခေါ်ကြပါလေကုတီဟကြီးခုနကကျွန်တော်ခုနကဒီလက်ရှိပင်လုံနဲ့အချိန်ကြီးလက်တွေ့အချိန်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတီဟကိုအဓိကမေးချင်ပါလေခုနကပြောလို့တိုင်းသားလေးဘက်ကလူလာနေတဲ့အချက်ဒီဟိုပင်လုံဆိုလဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီအဲ့တော့လူလာနေတဲ့အချက်ဒီနဲ့အစိုးရဘက်တက်မလို့ဘက်ပြောနေတဲ့အချက်ဒီကနှီးစပ်မှုရှိရလားတော်တော်ကြီးကွာဟနေလားကုတီဟအမြင်သိချင်ပါလေ
ပုံလည်းတော်တော်ကြီးကွာဟာနေလို့ဒါကလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့စန့်ကြတဲ့ကိစ္စတွေကျွန်တော်တို့အောက်ရှင်မှာထိတွေ့မှုဖြစ်တဲ့ကိစ္စတွေတပြန်ဖြစ်လာတယ်ဆိုကျွန်တော်နားလည်တယ်နောက်တစ်ခါသူတွေနေနေကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အကျိုးဆိုးလေးပွဲဒီမှာပဲအလားပြဿနာတွေအလားဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆိုးလေးပွဲတွေကလည်းရင်းနှောင်းကလည်းကျွန်တော်တို့ဆွေးနွေးတဲ့အခါမှာချုပ်ခတ်တဲ့ဟာတွေဟိုဘေးထုတ်ခဲ့ရတာတို့နောက်မှဆွေးနွေးမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ကွာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်အခြေလဲမှုတွေနဲ့ချိန်ဆက်ခဲ့ရတဲ့ကိစ္စတွေအများကြီးအနောက်ဆုံးမှာကျတော့ကျွန်တော်တို့ပို့ပြီးတော့တစ်ဖို့စရာဖြစ်လာတော့ပေါ့ကွာဟိုဒီသားမတည်လဲခဲ့လို့ပေါ့အဲ့ဒါအဓိကဟိုဟိုတားညုံပြောတာအမှန်ပဲကွာကျွန်တော်တို့ဒီပင်လုံး sorry ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့တိုင်းသားတွေကခံစားနားလည်ထားတာတော့အစိုးရခံစားနားလည်ထားတာတော့ကတက်မတော့ပေါ့နော်ပို့ဆိုးတာကတက်မတော့ကသူကဒီဖက်ဒရယ်ဆိုတဲ့စကားလုံးတော့လက်ခံလာတာဘာမှမကြသေးဘူးသူကဖက်ဒရယ်ကိုခွဲထွက်ရေးဆိုပဲဆိုပြီးတော့တခါညီနာချင်းခြားတာတော့ဟိုဆိုတော့တော့ပြီးတော့သူကကျွန်တော်ဒီတိုင်းသားအရေးထုတ်ရှားနေတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းသူကထိတ်တိုက်ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့ခါကျတော့အဖွဲ့အစည်းဖြစ်တဲ့ခါကျတော့ကျွန်တော်တို့ကသူကစစ်မှန်တာနှစ်ခုဖွင့်ထားလို့ဖြစ်တယ်တစ်ဖက်ကလည်းနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့သူ့ရင်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အခုခံတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကင်တွေကြားမှာပေါ့နော်ကျွန်တော်တို့ဒီတချို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့ခါမှာသွားကြားတဲ့ကိစ္စမျိုးတွေဟလာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်ဆိုတော့တကယ်တမ်းတော့ကျွန်တော်တို့ကဖက်ဒရယ်ကိုဟလာဟိုတနက်ပိုင်းရက်ချင်လို့ပြောနေတာဗျနိုင်ငံရေးအရာဖက်ဒရယ်ကိုဟိုတနစ်ကိုထူထောင်ခြင်းနဲ့စိတ်ကအဲ့ဒီ၃ခွဲ့မှာတပါးလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ဖက်ဒရယ်တည်ဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရဲ့ချင်းချောင်းမှုပဲအဲ့တော့ဒီ၃ခွဲ့လုံးမှာကျွန်တော်တို့ညကြီးတစ်ခုရှာပြီးတော့ဖက်ဒရယ်ကိုကျွန်တော်တို့ပထမတစ်ဆင့်အနေနဲ့တည်ဆောက်ဖို့လိုပဲလို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်ဘူးတော့ကျွန်တော်ဒီစိတ်ကမြင်ရတယ်ကျွန်တော်တို့ဒီတနက်တန်လေးရက်ချင်လို့ကကျွန်တော်တို့ကသပွဲပိုင်းမှာတက်လိုက်တာတကယ်တော့နိုင်ငံရေးကြီးမှန်းချက်နဲ့ပတ်သက်ရင်ကြောင်းကြောင်းရေးချင်းကတော်တော်ကွာတယ်ဒီတုတ်ကုံးပွဲကဆိုတော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ရှိမှာကျွန်တော်တို့ဒီတိုင်းပဲစက်တနာဥလဲဥလဲနဲ့ဖြစ်မယ်ကျွန်တော်တို့ဒီတနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီလက်နက်ကိုင်တန့်ကျင်မှုကပိုပြီးဆိုးတော့ပိုပြီးကျွန်တော်နောက်ထပ်ကြောက်တဲ့ဟိုဟာတစ်ခုကဟိုကက်တနာတစ်ခုကပါလဲဆိုတော့ဒီနေ့တိုင်းသားရဲ့သဘောထားလို့ပြောရင်တကယ်တော့ကျွန်တော်တို့ဟိုအရန်ကျေလောင်တဲ့အတန်ကလက်နက်ကိုင်တိုင်းသားအဖွဲ့ရဲ့သဘောထားပိုပြီးကျေလောင်တယ်အဲ့ဒါလည်းပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးအနည်းနဲ့ဖြစ်နေတယ်နိုင်ငံရေးအရ ကျွန်တော်တို့ဟိုလိုလားချက်တွေကိုရအောင်လုပ်ဆောင်ရတယ်ဆိုတာတိုင်းသားဒေသတွေမှာလည်းဟိုပြည့်ပြလာဖို့လိုတယ်တွင်ပြလာဖို့လိုတယ်အမြင့်မြင့်တွေဖို့လိုတယ်အခုကနိုင်ငံရေးပါတီတွေတိုင်းသားနိုင်ငံရေးပါတီတွေအဲ့လောက်အားမကောင်းမင်းလေကျွန်တော်တို့ငြိမ်းငြိမ်းဆွေးနွေးတဲ့အခါမှာလက်နက်ကန်အဖွဲ့စည်းကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီဘက်ကဆိုလဲအထူးအတက်မတော်ဘက်ကကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဟိုဘက်ကဆိုလဲလက်နက်ကန်အဖွဲ့ရဲ့သဘောထားတွေကပုံပြီးပြင်းထန်တယ်သူတို့တွေညှိတဲ့အခါကျကျွန်တော်တို့ရှေ့မတူဆိုတော့ဒါတွေကအများကြီးညှိရမယ်အဓိကတော့သုံးခုကျွန်တော်တို့ညကြည့်အရင်ရှာပြီးတော့ပထမအဆင့်ကိုကျွန်တော်ရအောင်လှမ်းဖို့လုပ်ရဲဘောပဲနဲ့အားလုံးလူချင်းတဲ့အတိုင်းပဲဖြစ်နေတယ်ဆိုလို့ဆိုရင်တော့ကျွန်တော်ကလည်းတော်တော်လေးကိုမလွယ်ဘူးသိငုံမှုကြီးမားတယ်ကျွန်တော်ဒီတက်တမ်းနဲ့လည်းမဖြစ်နိုင်ဘူးရှေ့တက်တမ်းမှလည်းမသိကြဘူးလို့ပြောပြမှာ
ဟုတ်တယ်ကုတီဟာကျေးဇူးပါကျွန်တော်တော့သူကြောင့်လည်းကုတီဟာလီလိုင်းအောင်မှခန့်နေပေးပါဦးခင်ဗျာတော်ရှင်တော်များများလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးမြေမြို့တွေရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးတော့ပါမယ်တော်ရှင်တွေကိုအရင်ဆုံးကျွန်တော်ကုစလိုက်ဝေကွန်ဖိတ်ခေါ်ကြပါလေကုစလိုက်ဝေကွန်တူတူတုံနဲ့ဆွေးနွေးမြေမြနိုင်ပါတယ
်ဟုတ်ကဲ့တတ်မတော်ရောနောက်ပြီးတော့မှလေးနဲ့ကင်ရောကျန်တဲ့သူကလူထုတွေကိုစားတော့တိတ်လူထုကိုစားတော့သူတို့ပြည်တယ်ကျွန်တော်တို့မဆူလို့နိုင်ပါဘူးသူတို့လက်နဲ့ကင်နေဖြစ်တဲ့အတွက်သူတို့ကရှစ်တန်းကရောက်နေတာကျွန်တော်တွေ့ရတယ်အဲ့တော့သူတို့ကဖေဒရယ်ဒီမိုကရေစီဆိုတဲ့သဆွေးနွေးတဲ့ချိန်တိုင်းသူတို့ကသူတို့သဘောထားကူးလို့တော့ကျွန်တော်တို့တွေ့ရတယ်ဒီစမ်းတော့မြန်မာနိုင်ငံကဆိုရင်တော့အရင်ကဒီမိုကရေစီရှင်နေနေတော့တယ်ဖေဒရယ်မပါလို့သူတို့ပြန်လဲကိုယ်ကြီးလို့မှလက်နဲ့ပြန်ကင်ရတာဥပမာရုရှားတွေ့ရခြင်းလည်းဖေဒရယ်ကောင်းတယ်ဒီမိုကရေစီရှင်မကောင်းတဲ့တော့ရုရှားလည်းပြန်ပြုတ်ကျွေးတာပဲအဲ့ဒီမြန်မာနိုင်ငံရဲ့ရုရှားကိုရှင်တွေ့ပြီးတော့မှချိန်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပဲမြန်မာနိုင်ငံကဖေဒရယ်မခိုင်မာတော့ပြန်ကျွေးရတယ်ရုရှားလည်းဖေဒရယ်ကောင်းပေမဲ့ဒီမိုကရေစီရှင်မခိုင်မာတော့ပြန်ကျွေးရတယ်အဲ့တော့အခု27ရက်အစ်ပြည်လုံးကြီးလာကမှပြန်ဆွေးနွေးတဲ့အချိန်ကြရင်ခွဲထွေးရမယ်မခွဲထွေးရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးနွေးတော့ပဲနဲ့ဆယ်လေးဒီလိုမှအဖြစ်ပေါ်နေတဲ့ကြားနဲ့ကြားနေအမြင်နဲ့ဆွေးနွေးပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနွေးနေစဉ်ပူကောင်းမယ်ဥပမာဟိုမြန်မာနိုင်ငံကိုပြည်ငယ်ဆယ်လေးခုနဲ့ဖြစ်ရှိနေဆိုတဲ့ဥစ္စာတောင်မှမဆွေးနွေးနိုင်တဲ့တိုင်းလူလူပြည်ငယ်လူလူတွားပြီးတော့မှဘာမှမကြီးမရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းနီးပြီလားဆိုရင်တော့ဟိုဝါဝါရေးရှိသေးတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကုန်ကျေးဇူးပါနောက်ထပ်သွားရှင်သူဖိတ်ခေါ်ကြပါလေကိုဆိုင်အောင်ကျော်ဆန်းစနေမင်းမြောင်လို့ရပါတယ်ခင်ဗျာတူတူတုပ်လေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်တို့ဒီရှမ်းပြည်နယ်နေတော်လေးနော်တာကြုံမင်းအောင်လိုင်းပို့တဲ့တဝန်လာထဲမှာရှင်းရှင်းလင်းလင်းပို့ထားပါတယ်လက်နက်ချမှတာနေငယ်ငယ်ရမှာပေါ့နော်ကျွန်တော်တိုင်းနာလက်နက်ကင်နေရတယ်လက်နက်ဘူးမှမချင်အောင်လေနော်တမ်တော်လည်းလက်နက်ချရတယ်တမ်တိုင်းနာလက်နက်ကင်နေတယ်လက်နက်အကုန်လုံးချော့ချမှတာနေတိုင်းပြည်ငင်းငင်းမှာပါလို့တယောက်တစ်ပေါက်ကပြောနေမယ်ဆိုရင်ဒီတိုင်းကြီးကရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငင်းငင်းအေးဆိုတာနောက်ဘွားတော့အိမ်မက်တော့ခက်မမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းခင်ဗျနောက်ထပ်တယောက်ရှိပါလေကုတီးလည်မှုကုတီးလည်မှုဆွေးနွေးမြေမြောင်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီမြန်မာဖုန်းတီးကတော့အတားမှလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကဘာဖြစ်လဲဆိုတော့နော်အခုတောင်စားစီကြီးစိတ်တက်နဲ့အရင်ကစိတ်တက်နဲ့အမှန်မှပါချတာလို့ဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်နော်စစ်တဲ့စစ်တော့စိတ်တက်နဲ့အခု2015စိတ်တက်ကပြောင်းလဲတာလို့ဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ကနော်ငင်းကြီးကိုနော်လုံးတိုင်းရင်းသားတွေကလူချင်းတယ်နော်ပြည်သူကအများဆုံးလူချင်းတယ်ဒါပေမဲ့နော်အစိုးရစစ်တက်ကနော်သဘောထားမယိုးတဲ့အတွက်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့နော်ဒုက္ခရောက်နေဦးမှာဖြစ်ပါတယ်။ဘာဖြစ်လဲဆိုရင်နော်အခုကနော်ရခိုင်ပြည်သူတွေကိုလည်းနော်မတရားနော်လက်နက်ကြီးတွေနဲ့အမျိုးတုံးဖြစ်နေတယ်နောက်ပြီးတော့ရခိုင်ပြည်သူတွေဖတ်ပြေးအောင်လို့နော်သူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျိုးလက်နက်ကြီးတွေနဲ့ပစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်ပြီးတော့ကချင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်နော်ဗမာပြည်ငင်းများမှုနော်ပြန်လဲပေါင်းစည်းဖို့ကတော့အပြာမဝေးกว่าသေးပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ကိုတီးလဲမှုကျေးဇူးပါတယောက်ကြောင့်ဆက်ခေါ်ပါမယ်ကိုခိုင်ဆိုးကိုခိုင်ဆိုးဆွေးနွေးမြေမြောင်လို့ရပါတယ
်ဟုတ်ကဲ့ပါအာပေအာအတေကပေးထဲပေထောင်ဆိုးကြီးပေထောင်ဆိုးကြီးနီးပြီလားဆိုတဲ့ခေါင်းဆိုင်နဲ့ကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်တော့ပေထောင်ဆိုးကြီးတော့မနည်းသေးဘူးကျွန်တော်ကပြောချင်တယ်ပါပြည့်လို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့အော်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်ဟာဟိုတော်မှနေပြီးရဲ့လွတ်တော်မှနေပြီးရဲ့အစိုးရတွေ့နေတာတော်မှနေပြီးရဲ့အခုပြည်နယ်ဘဟာမှာမပါဘူးအဲ့တော့ပြည်နယ်အစိုးရဖွဲ့ဖို့ဟာကိုလည်းတော့နေပြီးရဲ့ပြည်နယ်တွေကလုံးဝဖမ်းမရှိဘူးဆိုလို့ရှိရင်တော့ဖေဖော်ဝါရီနေ့တော့ကောက်ကောက်ဝေးပေါ်နေပြီလို့သိတယ်အဲတကယ်လို့ပြည်ထီဖေဖော်ဝါရီပြည်ထောင်စုတစ်ခုခုဖြစ်နေတယ်မယ်ဆိုလို့ရှိရင်တော့ပြည်နယ်တွေမှာဝန်ကြီးချုပ်အစိုးရကိုပြည်နယ်တွေကဖွင့်ပြန်ခွင့်ရှိရမယ် ်အာပြည်လူတွေကလူတွေကတော့အာတိုင်းနဲ့ပြည်တွေကလူတွေကတော့ဟောဒီပြည်မကြီးမှာဝန်ဟောသမဒလုံးဖို့စိုက်ကြလည်းမရှိဘူးသူတို့တွေကအဲ့ဒီကြောင့်ဒီကကဖေထရေပေတော်ဆုံးနီးလာမယ်ဆိုလို့ရှိရင်တော့ဒီဟောဒီအခုလက်ရှိအချိန်မှာတပည့်ပြည်လူဝန်ကြီးချုပ်ကိုပြည်နေကအာနေပြီးခွင့်ပြန်ခွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရာဆိုလို့ရှိရင်ပေါ့နော်အဲ့အဲ့ဒါတော့ပဲကျွန်တော်က
ဟုတ်ကဲ့
ပြောချင်တာပါ
ဟုတ်ကဲ့ဒုက္ခဆိုးကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးတဲ့သူတွေပြန်လှည့်ပေးချင်ပါလေကျွန်တော်ကိုတီဟောက်ကိုပြန်ခေါ်ချင်ပါလေခင်ဗျာခုနကတော်ရှင်ဒီတဲမှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေကြီးပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားကြီးတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ညဉ့်ညံရေးက NLD ဆိုရလက်ထက်မှာတော်တော်လေးပြန်တက်လာတဲ့သဘောကျွန်တော်လည်းသတိထားမိရဲ့အဲ့တော့ပြောရမယ်ဆိုရင်အဓိကအခက်အခဲဖြစ်နေတာစင်ခေါ်ချက်ဖြစ်နေတာကြီးပြောမယ်ဆိုရင်ကိုတီကဘာမြင်ပါလဲခင်ဗျာ
အဓိကတော့ခြုံပြောတစ်ချက်တာတစ်ချက်ကဒီလက်နက်ကင်ဖွဲ့စည်းရေးပေါ်မှာရင်တော့ကျွန်တော်တို့လက်နက်ကင်အဖွဲ့စည်းရလာတဲ့ခေါင်းဆောင်တွေကနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တက်ခိုင်ရေးအစိုးရပေါ့အဲတော့ကျတော့ကျွန်တော်တို့ဒီလက်နက်ကင်ချင်းချင်းတို့ဘယ်လိုကင်တွေ့ရမလဲဘယ်လိုစီးရောမလဲဟလာဘယ်လိုထိုးဖောက်အောင်မလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုဟိုထွက်အောင်လုပ်ရမလဲဆိုတာကိုတို့ချင်းချင်းကအကောင်းဆုံးသိနေတယ်အဲ့တော့ဟိုကျွန်တော်တို့ဒီဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတော့တို့လူကျင်တဲ့အနေထောက်ရောက်လာအောင်တို့တွန်းထိုင်တယ်အဲ့တော့ဤသက်တယ်လက်နက်ကင်ရှင်လက်နက်ကင်တို့တို့က language တူရကပြောမယ်ဆိုလို့ရှိရင်အဲ့ဒါအားတာတယ်အရင်ဆိုရအနေဒီဆိုရအဲ့ဒါအားမတောင်းအဲ့တော့အနေဒီဆိုရကြတော့ဒီလက်နက်ကင်ဖွဲ့စည်းတွေကိုဟိုဟိုဆက်ဆံတဲ့အခါမှာဟိုနှိမ့်မှုမရှိဘူးအရင်ကတောင်းတောင်းကြီးဖြစ်နေတယ်အဲ့တော့မတိုးပါဘူးတစ်ခါကလက်နက်ကင်ဖွဲ့စည်းတွေကတို့ပြောချင်တဲ့ဆိုရင်စိတ်တွေလာဟိုတတနာတွေကိုလည်းသတိရအောင်မပြောနိုင်ဘူးအဲ့ဒါ energy တွေအဲ့ဒါတွေမကူညီနိုင်ဘူးဥပမာဆိုကြပါဆိုလက်ရှိကျွန်တော် KB နေမှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအဆိုးရွားဖောက်အောင်ပါဆိုတော့တပ်မတော်ကဖောက်နေတဲ့အတွက်ကြောင့်လို့တစ်ခါက KNU ကသိုးရိမ်နေရှိတယ်ဆိုတော့အခုလိုတတနာစတဲ့တာပေါ့နော်ဆိုဒီလိုကိစ္စမျိုးတွေမှာဆိုးရှိုးချင်းတကယ်တော့လမ်းဖောက်တယ်ဆိုတာအဆိုးရွားကိစ္စတွေအဆိုးရွားဒီကိစ္စကိုနည်းနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီပြဿနာပြေလည်နိုင်တယ်လို့ထင်တယ်အဲ့ဒါတွေကိုသူဒီအဆိုးရွားမလုပ်နိုင်ဘူးဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကပါလဲဆိုတော့ energy မှာသူစဉ်းစားထားတဲ့အဲဟိုဒီ federal ပုံစံမှာတော့လက်ရှိဒီမြန်မာရေးရဖို့တော့သူဘယ်လိုသွားရင်ကောင်းမလဲဆိုရင် strategy မရှိဘူးလို့ကျွန်တော်ကအားလဲတယ်။ဒါဆိုတော့နှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲ၊သူဘာပြောချင်လဲ၊ကိုဘာပြောချင်လဲအဲ့ဒီအရရအောင်ညှိပေးတဲ့ဒီပွဲစားသဘောမျိုးဖြစ်နေတယ်။အဲ့တော့ energy ကနေပြီးတော့အထူးအတည်းကောင်းဆောင်တည်းရနေတဲ့ဒီအားလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ချပြပြီးဆွဲခွန်နိုင်တော့ဖြစ်နိုင်တယ်။ဒါပေမဲ့အဲ့ဒါမရှိဘူး။ဆိုအဲ့နှစ်ချက်မရှိတဲ့အတွက်ကြောင့်မို့လို့တက်တနာရအရင်တက်တနာအဟောင်းနဲ့ပါပဲနေနေတဲ့အတွက်ကြောင့်မို့လို့ NLD ကနေပြီးတော့ဘယ်ဘယ်ချင်းသူတို့တစ်ဖက်ကပင်ပန်းပြီးတော့ဟိုဟိုအစဉ်ပြေးအစဉ်ကိုရောက်လာမလဲလို့စောင့်ကြည့်သလိုဖြစ်နေတယ်။ဆိုတော့ဂျားမဝင်နိုင်ဘူး။ဂျားအဖြေတခုကမပေးနိုင်ဘူး။ဆိုတော့အဲ့နှစ်ချက်နဲ့ကျွန်တော်တို့ကဒီဟာတက်တနာတက်နေချိန်မရောက်ဘူးပေါ့နော်။ဆိုတော့ NLD ဆိုရလဲငញ្ញံရေးတက်တနာဒါပါပဲဒီနှစ်ချက်မှာကျွန်တော်တို့လဲနေတာပေါ့နော
်။ Okay ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာတူးချောင်ကိုပဲဆက်မေးချင်ပါတယ်ခုနကမေးကုန်ပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုပ်နေတဲ့ငញ្ញံရေးလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာတူးချောင်ပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်းချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှဒီညီညွတ်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျပေချာတဲ့နည်းပြဟာမျိုးပေါ့နော်ပေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဒါတော့တူးကြကကောလက်ရှိညီညွတ်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလိုဖြစ်နေရမှာစိန်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ကျွန်တော်အဓိကအမြင်မိတာကဒီကောင်းဆောင်လုပ်တဲ့သူတွေပေါ့အဓိကသာမတော်တိုင်းတားလက်နေကန်ဖွဲ့စည်းတွေအားလုံးမှာဒီဒီပြည်ပြောင်းလဲသိက္ခာရှိဖို့လိုတယ်။နောက်ယောသားမှုအပြန်တန်းယုံကြည်မှုပုံမူတာမှုတာတွေရှိဖို့လိုတယ်။ယောသားတမျိုးလုံးကတမျိုးအဲလိုဖြစ်နေတဲ့အခါကျတော့ညီချမ်းရေးရရှိဖို့အများကြီးအလားဝေးသွားနိုင်တာရှိတာ။ဟိုအဲတော့ပြောချင်တာကညီချမ်းရေးဆိုပြီးပြောလို့မှလုပ်တာမညီချမ်းရေးလက်တွေ့ရ။နောက်ပြီးယောသားကဒီခါရရေးလက်တွေ့လုပ်တာအပြစ်ခံမရရေးဒါမျိုးတွေဖြစ်နေတယ်။ဒါကိုပြန်ညှိနှိုင်းရအရင်နေပြီးတော့ယုံကြည်မှုအပြာပြာယုံကြည်မှုတည်ဆောက်ဖို့တော့အားပြာပြာယုံကြည်မှုတည်ဆောက်ဖို့ဆိုတာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ရဲ့လိုလားချက်တွေကိုအလေးထားလေးစားပြောမှဆွေးနွေးရမှာဖြစ်တယ်။ဒါနိုင်ငံရေးဆွေးနွေးပွဲအားဖြင့်နိုင်ငံရေးဆွေးနွေးပွဲယူတာဖြောင်းမှတဲ့အပြန်တန်ရှိတဲ့အပြည့်ယုံများတာနိုင်ငံရေးဆွေးနွေးပွဲကိုဒါခိုင်ခိုင်မာမာပြီးပါပြီးတော့မှသာဟိုတက်ပြတာတာဆုံးဖြတ်ချက်ချသွားဖို့တော့အားတယ်။ဒါလို့မှဘုန်းလို့ရှိတော့ကျွန်တော်ဒီအရှိကိုတူးနိုင်ဖို့အခက်အခဲရှိတယ်။ဒီကြားရင်းနဲ့အမိကတော့ဘာလို့ကျေကျေချီဒါကျွန်တော်ပြောချင်တာကျွန်တော်အမိကတော့ဒါအဓိကယုံကြည်မှုအတူဆောက်ကြရတယ်ဒီအစိုးရနဲ့တမ်းတော့နောက်ပြီးတော့မှဒီစနေတန်းလေးတွေဖွဲ့ပြီးတော့နောက်ဆိုင်ပါတီကပါလာပါလိမ့်ဆိုတော့ဒီယုံကြည်မှုမရှိသေးဘူးနဲ့တခြားဘာမှလက်တည်လို့ဆောင်လို့မရဘူးယုံကြည်မှုတင်ဆောင်ပေးလက်တည်လို့ဆောင်ရှိရမှာအဲ့မှာဒီအားလုံးကပြည်ပြောင်းလဲသိတတ်နေသွား ဒီညချင်းလူချင်းတွေဆိုတော့အားလုံးညချင်းလူချင်းတွေအမှန်တကယ်ညချင်းလူချင်းတွေသိတာလို့ဆောင်ကြရပါဖြစ်တယ်။ဒါမှလည်းကျွန်တော်ကအောင်မြင်တယ်။လုံးဝလို့ချင်းတော့ဒါကိုတယောက်တစ်မျိုးနဲ့ဖြစ်နေမယ်ဆိုလို့ရှိရင်တော့ဒါကဒီကနဟိုပြောခဲ့ကြတယ်လို့ကတော့ဒါကကျွန်တော်ဒီလိုနဲ့ဝေးလို့ဖြစ်ပါပဲ။ဒါအဲ့ဒီအချိန်ကမှတော့ကျွန်တော်အတိအမြင့်တာတော့ဒါရှေ့ကိုတွေးနေလို့ဒီလိုဖြစ်တော့ယုံကြည်မှုပြည့်စုံမယ်။နောက်ပြီးအကြံဉာဏ်လေးစားမှုရှိရမယ်။နာဘီဒီပူပေါင်းဆောင်ရွက်မှုရှိရတယ်။အဲ့ဒါမရှိမရှိတော့ကျွန်တော်ညဉ့်ကြေးအမြန်ရရှိပါတယ်။ဖြည်းဖြည်းရှိပါပဲလို့ဆိုပ
ါပါ။ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကျကျေးဇူးပါကျွန်တော်နောက်ဆုံးကုတီဟာကိုမေးချင်ပါတယ်ခင်ဗျာ။ကုတီဟာခုနကဆွေးနွေးသွားကြတယ်ဒေါက်တာတူးကျလည်းပြောပါတယ်ကုတီဟာလည်းဆွေးနွေးတယ်တော်ရှင်လည်းပြောကြတယ်။ပြည်တော်စုနဲ့ပတ်သက်လို့မျှော်လင့်ချက်တွေတော်တော်လေးအဆိုးမြင်တာတွေတွေ့ရတယ်ခင်ဗျာ။အဲ့တော့တစ်ဖက်ကလှည့်ကြည့်လို့ရှိရင်အခုချိန်နေမှာအလားလာကောင်းနေရောမရှိဘူးလားပြည်တော်စုကြီးနှီးပြီလားကုတီဟာဒါလေးသုံးသပ်ပြီးဖြေပြီးပါ
။ဒါတော့ကျွန်တော်တို့ကတော့အမြဲတမ်းလေဟိုအကောင်းမြတ်ဝါဒနဲ့ဆက်ဆက်မှပဲရမှာပေါ့နော်ဆိုတော့ဟိုဒီတက်တနာတွေကြာတက်တနာရှိတာလည်းအဆန်းတော့မဟုတ်ဘူးဆိုတော့ကျွန်တော်တို့ကဒီဟိုဒီပေါင်းများဆိုတော့ကျွန်တော်တို့ဒီငင်းငယ်ရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဖေလုံနဲ့ပတ်သက်ပြီးတော့လည်းအမှားတွေတင်ခဲ့ရတယ်မဖုတ်ပြထားတဲ့ကိစ္စတွေလည်းရှိတယ်ဆိုတော့ကျွန်တော်တို့ကဒီကိစ္စတွေအခုဒီချိန်မှာတော့ပွင့်လင်းလင်းသိသွားပြီသိသွားတဲ့အခါကျတော့ကျွန်တော်ဖက်ဒရယ်ဆိုတာလည်းတောက်ဆရာမဟုတ်တော့ဘူးအဲ့တော့ဒီနည်းရင်ပါလာတယ်ပေါ့နော်ဖက်ဒရယ်ဆိုတဲ့အတုံးထုံးနဲ့ရင်ပါလာတယ်တစ်နေ့ရဲ့အခြေခံအချက်တွေလည်းဟလာဒီအဖြစ်သာရရှိတဲ့ဖက်ဒရယ်ရဲ့သဘောတရားတွေကိုကျွန်တော်ပုံပြီးထိတွေ့ခဲ့ရလာလို့ရင်ပါလာရင်အတောက်တရားရော့သွားရင်ကျွန်တော်ဆွေးနွေးမှုတွေရှေ့ရောက်လာမယ်လို့ထင်တယ်အဲ့တော့ကျွန်တော်တို့ကဇွဲတော့ရှော့လို့မရဘူးဘာလို့ဆိုတော့ဒါကျွန်တော်နှစ်ပေါင်းများစွာအဆွေးနွေးပဲဖြစ်ထားခဲ့တဲ့အတွက်ကြောင့်မို့လို့အခုတို့ဒုံကနေဆွေးနွေးတဲ့အချိန်မှာအားလုံးကဇွဲတော့ရှော့ပြကြတယ်အဖြစ်နဲ့မဖြစ်ဘူးပေါ့အားလုံးကသိတယ်ဟိုတက်မတော့ဆိုလဲထိုးလေးတကောင်ပဲအဲ့တော့သူတို့နားလေခဲ့တဲ့ဟိုအိဗေကတမျိုးဆိုတော့ဒီချိန်မှာသူတို့တာဝန်ယူပြီးဒါကိုလုပ်ဖို့လေသူတို့ဘက်ကလည်းခက်ပုံရတယ်ဆိုတော့ energy ကလည်းအဲ့ဒီလိုမျိုးပေါ့နော်တကယ်ကိုတိုင်းပြည်မှာအရေးပါတဲ့အကြောင်းလေးတစ်ခုဆိုတော့သူလည်းပိုင်ပိုင်နဲ့နဲ့သူပြောက်တဲ့သဘောထားနဲ့သူကမလုပ်နိုင်ဘူးအဓိကတော့အဲ့ဒီသုံးခုသုံးခုနဲ့ပြေးလေဖူရှားဖို့နဲ့အဓိကပုံပြီးရင့်ကျက်လာဖို့ဆိုတော့ဆရာဟိုဟာဒေါက်တာဒုချာပြောသားဆိုဒီကျွန်တော်တို့ဒီ federal ဆိုတာခွဲတဲ့ပုံမဟုတ်ဘူးပူပေါင်းမှုဘယ်လိုပုံစံပူပေါင်းလဲဆိုတာကိုစဉ်းစားတာဆိုတော့အတွေ့အခေါ်မျိုးကိုကျွန်တော်တို့၃ပလဲအားလုံးမှာတွေးလာနိုင်တယ်ပြည်သူလူထုပုံလိုက်ကလည်းတကယ်ဒါကိုနားလည်လာမယ်ဝိုင်းပြီးစဉ်းစားလာမယ်ဆိုရင်ကျွန်တော်ထင်တယ်ပြည်လည်မှုကိုရောက်သွားမယ်အခုကတော့တက်တနာရီတော့ရှိတယ်ဒါပေမဲ့ Federal ဆိုတာကိုကျွန်တော်တို့ကကြားလိုက်ရပြီအားလုံးကရင်ဆိုင်လိုက်ရပြီသွားမယ်လို့လည်းပြောထားပြီဖြစ်တယ်ကျွန်တော်တို့ကသွားဖို့ကတော့ဒါမယ်တယ်ကောင်းတဲ့အခြေအနေပါပဲသို့တော့သွားပြောတယ်သူကြောင့်သို့တော့တတိကြီးကြီးနဲ့ဖျားမယ်အာဃာတတွေမထားပဲနဲ့ကျွန်တော်တို့ချစ်ဆက်သွားနိုင်ဖို့ကိုပဲစဉ်းစားပြီးသွားမယ်ဆိုလို့ရှိရင်တော့ကောင်းပါတယ
်ဟုတ်ကဲ
့ဟိုပြောမယ်ဆိုလို့ရှိရင်တော့အကောင်းကြီးလည်းရှိပါတယ်ဟု
တ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့လေးလိုက်အစီအစဉ်ချိန်လေးဆီသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုတီဟာတော်တော်တူးကြတယ်တော့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ဒီမှာရန်လောင်းကိုပြေးပ
ါမင်္ဂလာပါခင်ဗျာကျွန်တော်ယုံကြည်တဲ့အကြောင်းအရာကတော့လက်ရှိဒီမိုကရေစီစနစ်ပေါ်ဆောင်တဲ့အကြောင်းလေးတွေမှာလမ်းကြောင်းမှန်ဖို့ချိန်တူတူရောက်နိုင်ဖို့ကမ္ဘာနိုင်ငံတွေနဲ့အမီရင်းပေါင်းတန်းနိုင်ဖို့ drained brain to brain gain ဆိုတဲ့ UC အုံနောက်များပြန်လည်ရယူခြင်းဆိုတဲ့အချက်ကိုမိကျော်မထားတဲ့ကြောင်းပြောကြချင်ပါတယ်။ Brain drain ဆိုတဲ့အခြေအနေဟာ1980ခုနှစ်နောက်ပိုင်းလောက်မှာဖုံဖြူစေးနိုင်ငံတွေကနေဖုံဖြူပြီးနိုင်ငံတွေစီကိုပညာတော်သင်ပညာရှင်တွေဖြစ်နေတော်လကောင်းသွားရောက်အခြေချနေထိုင်ကြတဲ့အခြေအနေကိုခေါ်ဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံသားအချို့ဟာလည်းပညာရှင်များဖြစ်နေတော်လကောင်းအခြားအခြားသောအခြေအနေအကြောင်းရရတူကြောင့်ဆိုလကောင်းနိုင်ငံရခြားမှာသွားရောက်နေထိုင်လုပ်ကံရကြပါတယ်အိန္ဒိယတရုတ်စတဲ့နိုင်ငံတွေမှာလဲ brain drain ပြဿနာတော်တော်ကြီးကြီးမားမားဖြစ်ခဲ့လို့လည်းမှတ်သားရပါတယ် Norway University of Life Sciences Nora Grip Master Thesis 2012ကိုပြည့်စုံရေးသားတဲ့ယွန်လီရဲ့စာတမ်းပြည့်စုံချက်အရအုံနောက်ယူစီချင်းနဲ့ရှင်တွဲပြီးတွေ့ရတဲ့အချက်တွေကတော့ဖွံ့ဖြိုးဆဲနိုင်ငံတွေကနေဖွံ့ဖြိုးပြီးနိုင်ငံတွေစီကိုယူစီတယ်ကွန်ပျူတာနိုင်ငံရဲ့ပညာရေးစနစ်စီမံချက်တွေအားနည်းမှုကြောင့်ပညာတတ်တွေရဲ့အသိဉာဏ်ပညာတက်ကြွမှုတွေကိုအသုံးချရမှုဟာလည်းအရေးကြီးတဲ့အချက်တစ်ချက်အဖြစ်ပါဝင်တယ်လို့ဆိုပါရယ်။တရုတ်ပညာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ1998ခုနှစ်ကနေ2011ခုနှစ်အထိတရုတ်ပြည်ကနေကဏ္ဍစုံပညာတော်သင်ဖြစ်ထွက်သွားခဲ့တာ65ရာခိုင်နှုန်းကဟာမိခင်နိုင်ငံကိုပြန်လာခဲ့ခြင်းမရှိဘူးလို့ဆိုပါရယ်။1993ခုနှစ်မှာတရုတ်နိုင်ငံရဲ့ပြည်ပြင်းပြောင်းလဲကောင်းဆောင်ကြီးတိန့်ရှောက်ဖိန်မှသူ့ရဲ့မိန့်ခွန်းနဲ့မှနိုင်ငံခြားပညာသင်သူတရုတ်နိုင်ငံသားများအားလုံးပြန်လာကြနိုင်မယ်လို့မျှော်လင့်ပါကြောင်း ဤသို့သောနိုင်ငံ၏အယူဆရှိသူများဖြစ်ပါစေပြန်လာနိုင်ကြပြီးအလုတ်ကန်လောက်ကန်နိုင်ရန်လည်းစီစဉ်ပြီးမည်ဖြစ်ကြောင်းဤအစီအစဉ်ကိုမြည်သူမျှပြုပြင်ပြောင်းလဲလိမ့်မည်မဟုတ်ဟုသောကတိစကားဖြင့်ဖိတ်ခေါ်ခဲ့ပြီးအုံနောက်ယူစီရှင်ပြဿနာကိုဖြေရှင်းမှုကြိုးပမ်းခဲ့ပါသည်ဒီပြင်ပညာတော်သင်များကိုဆက်လက်ဆီလွှတ်ရမည်ဖြစ်ကြောင်းကိုလည်းယုံကြည်သူဖြစ်ပါသည်အဲ့ဒီတင်လျှောက်ဖင်ရဲ့မိန့်ခွန်းထွက်လာပြီးမှတော့အစိုးရအနေနဲ့ယူစီအုံနောက်များပြန်လဲရယူခြင်းအတွက်Scholarly Exchange Service Center နိုင်ငံခြားရောက်ပညာတော်သင်ကျောင်းသားအသင်းအဖွဲ့များဖွဲ့စည်းပြီးအကူအညီပေးတာတွေပြည်တော်ပြန်ရေးအတွက်သုတေသနရန်ပုံငွေပံ့ပိုးပေးတာတွေ 100 Talent Program လို့ခေါ်တဲ့နိုင်ငံခြားရောက်ထူးချွန်တဲ့လူငယ်ပညာတတ်များကိုအထူးထောက်ပံ့တဲ့အစီအစဉ်တွေနိုင်ငံခြားရောက်ပညာတော်သင်များကိုတရုတ်ပြည်တွင်အချိန်တိုခေတ္တလာရောက်လှုပ်လှုပ်ခိုင်နိုင်တဲ့ Spring Sunshine Plan ထူးချွန်တဲ့နိုင်ငံခြားရောက်တရုတ်နိုင်ငံသားလူလတ်ပိုင်းနဲ့လူငယ်ပညာတတ်များကိုဧပမောက်ခရာထူးပေးပြီးထူးခြားတဲ့ရလဒ်တွေအပြောင်းလဲအောင်မြင်မှုတွေအတွက်စုချင်းဝင်များထပ်မံချိမြှင့်ပေးခြင်းစသည်တို့ပါဝင်တဲ့ Ching Chang Scholar Program စသည်တို့နဲ့အကြီးအကျယ်ဆွဲဆောင်ပေးကြပါတယ်။အလားတူအိန္ဒိယနိုင်ငံမှာလည်းနိုင်ငံခြားရောက်အိန္ဒိယလူမျိုးများကိုအိန္ဒိယရဲ့အုံနောက်ပံများအဖြစ်သတ်မှတ်ပြီးတော့အဆက်အသွယ်များထူထောင်နိုင်ဖို့ကြိုးပမ်းခဲ့ကြပါတယ်။မြန်မာအစိုးရအဆက်ဆက်နဲ့လက်ရှိပြည်သူအစိုးရလက်ထက်မှာကိုမြန်မာတက်သည့်ပညာရှင်များအုံနောက်ယူဆမှုပြဿနာကိုအလေးထားဆောင်ရွက်မှုများရှိနေပါသလား။အခွင့်အရေး Reverse Brain Drain Brain Circulation အကြောင်းနဲ့အမိမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ရောဘာတွေလုပ်ဆောင်ရင်ကောင်းလဲဆိုတဲ့ကျွန်တော်ယုံကြည်ရာ Twitter ဆွေးနွေးချက်ကလေးတွေကိုဆက်လက်တင်ပြပေးပါမယ်။ကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ
။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြချင်ပါမယ်။ဒီနေ့တောင်ကိုရီးယားတို့လိုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုတွေချင်းချုပ်မှုတွေကြဲကြဲပြန့်နှံ့တိုးတက်လာနေပေမဲ့ဒီဒေသတွေမှာရောဂါထပ်မဖြစ်တော့ဘူးဆိုတဲ့အခြေအနေမျိုးရောက်ဖို့တော့ဝေးနေသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကပြောလိုက်ပါတယ်။ဒီရောဂါတိုက်ချဲ့ရေးဟာရေရှည်လောက်ဆောင်အောင်မှာဖြစ်တယ်လို့စောင့်ချက်ကြည့်ရှုမှုကိုလည်းလျှော့မချဖို့ဒေသတွေနိုင်ငံအားလုံးအနေနဲ့ကိုယ်နိုင်ငံရဲ့အခြေအနေလိုက်ဆက်ပြီးတုံ့ပြန်ဆောင်ရွက်ဖို့လိုနေသေးတယ်လို့အနောက်ပစိဖိတ်ဒေသဆိုင်ရာ WHO အကြီးအကဲကပြောပါတယ်။အင်ကာနီကတရုတ်နိုင်ငံမှာဒီရောဂါဖြစ်ပွားသူ48ယောက်နောက်ထပ်တွေ့ခဲ့ရပြီးတဦးသေဆုံးခဲ့ရတယ်လို့တောင်ကိုရီးယားနိုင်ငံမှာတော့အသစ်ဖြစ်ပွားသူ125ယောက်တွေ့ရခဲ့ရတာပါ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရသူတွေကတဦးသေဆုံးသွားကြောင်းနဲ့အကူးစက်ခံရသူနောက်တဦးတိုးလာတဲ့အကြောင်းကျန်းမာရေးနဲ့အာဂဇန်ဝန်ကြီးဌာနကအင်္ဂါနေ့ညကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဒီရောဂါအကူးစက်ခံထားရတယ်လို့စမ်းသပ်သိရှိထားသူတွေကပထမဆုံးသေဆုံးတာဖြစ်ပြီးကင်ဆာရောဂါအခံရှိထားသူအသက်69နှစ်အရွယ်အမျိုးသားဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ Social distancing လို့ခေါ်တဲ့လူချင်းခက်ခွာခွာနေဖို့ချိန်ရတာကြောင့်အိန္ဒိယနိုင်ငံကဆင်းရဲသားကျူးကျော်ရက်ွက်တွေဟာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ဖို့အတွက်အလွယ်ကူဆုံးနေရာတွေဖြစ်လာနိုင်တယ်လို့လူမှုကျန်းမာရေးပညာရှင်တွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကမ္ဘာလုံးဆိုင်ရာကပ်ဘေးကြောင့်ရထားပြေးဆွဲမှုတွေကိုရပ်တည်ခဲ့တဲ့နောက်ပိုင်းမှာအေးကမ်းပါအိတ်ဆင်တွေနဲ့အထူးရန်ရထားတွေကိုဒီရောဂါအကူးစက်ခံရသူတွေကိုကုသပေးမဲ့ဆေးကုဌာနတွေဖြစ်နေပြောင်းလဲဖို့စတင်လုပ်ဆောင်နေပါပြီ။ဒီယာယီဆေးအုံဖြစ်ပြောင်းထားတဲ့ရထားတွေကိုနိုင်ငံတွင်းကကျန်းမာရေးကုသမှုအတွက်နေရာခက်ခဲဖြစ်နေတဲ့ရထားလမ်းပေါက်တဲ့ဘယ်ဒေတာကိုမစို့ပို့ပေးမှာဖြစ်ကြောင်းရထားပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ဗိုလ်တပုနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့်ဘီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုတက်မှာကြပါစေ။ဘီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ခင်ဗျာသက်ပါ
This program has come to you from the Voice of America, Washington.